Welcome to the Voice of America in Burmese.
Mingla manakhe ma shin. View American dan ye 2023 khu ni October 23 ye taok ja ni manakhe radio season ni go American Bureau su Washington DC myo do ga ni daiyet chou lein ni ba bi. Myama san lo ji manak 6 nai ga ni 9 nai thi chou lein be mae season ni go do flyometer 32 40 ne 50 do ga ni phan yuna sin nai ma de. Di manak season mu ga do chuma khin view thwe ba shin.
American နိုင်ငံကြီးဝန်ကြီး Anthony Blinken နဲ့ Israel ဝန်ကြီးချုပ် Benjamin Netanyahu တို့တွေ့ဆုံခဲ့ပြီးတော့ Israel ပေါ် Hamas တိုက်ခိုက်မှုအပေါ်မှာရှုံချသွားကြပါတယ်။နောက်ကိုရီးယားနိုင်ငံဘက်ကခေလုံလာသူ900ကျော်ကိုတရုတ်နိုင်ငံကအတင်းကျပ်ပြန်ပို့ခဲ့တယ်ဆိုတဲ့သတင်းပေါ်မှာလူခွင့်ရေးလှုပ်ရှားသူတွေကတရုတ်ကိုဝေဖန်ပြစ်တင်ကြပါတယ်။မြန်မာအရေးကိုကန်တွယ်ဖို့အာဆီယံရဲ့အလှည့်ကျဥက္ကဋ္ဌသုံးဖွဲ့ဆိုင်စနစ်ဟာချိတ်ဆက်မှုပိုအားကောင်းစေလိမ့်မယ်လို့မျှော်လင့်တဲ့အကြောင်း NUG နိုင်ငံကြီးဝန်ကြီးကပြောပါတယ်။
ဒီလိုသတင်းတွေအပြင်ဒီဂါဇာကမ်းမြောင်ဒေသမှာအစ္စရေးနဲ့ပါလက်စတိုင်းအပြန်အလှန်တိုက်ခိုက်နေကြတဲ့အခြေအနေဆက်သွဲမြင်းမြန့်ချက်နောက်အာဏာသိမ်းမှုနောက်ပိုင်း NC သဘောတူစာချုပ်ပြတ်ပြဲသွားပြီလို့ NC ကိုလက်မှတ်ထိုးထားတဲ့အဖွဲ့၃ဘွဲကကြေညာလိုက်တဲ့သတင်းနဲ့အိုင်စလန်မှာနေတိုးမဟာမိတ်အဖွဲ့စီးလေးချင်းမှုတွေလုပ်နေတဲ့အကြောင်းကိုလည်းတင်ပြပေးပါမယ်။အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဥအောင်ခရရဲ့မြမရေးသုံးသက်ချက်စမ်းမာရေးနဲ့တိုင်းသတင်းလောကအစီအစဉ်တွေကိုလည်းနောက်ပိုင်းတင်ဆက်ပေးပါမယ်။အခုတော့အရင်ဆုံးနောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုညာဝင်းအောင်ကပြပြပေးပါမယ်ရှင်။
အစ္စရေးကဂျာဇာပြည်နယ်မှာဂါဇာဒေသတိုက်ခိုက်မှုအသစ်ကိုစတင်လိုက်ပါတယ်။ဟာမတ်စ်ဘွဲ့ကပြန်ပြီးဆွဲဖမ်းဆီးထားသူ150ကိုပြန်မလွတ်မချင်းအစ္စရေးကဘုံကျဲတိုက်ခိုက်မှုတွေလျှော့မှာမဟုတ်ပဲဆက်လက်ပြီးတော့တိုက်ခိုက်မဲ့သဘောရှိနေပါတယ်။ပြီးခဲ့တဲ့စနေနေ့ကဟာမတ်စ်ဘွဲ့ကတိုက်ခိုက်ခဲ့တဲ့အတွက်အစ္စရေးဘက်ကတည်ဆုံသူအရေအတွက်ဟာ1200ရှိပြီးအစ္စရေးကလက်စားချေပြန်လည်တိုက်ခိုက်မှုကြောင့်ပါလက်စတိုင်းဘက်ကတည်ဆုံရသူအရေအတွက်ဟာ1300ကျော်ရှိသွားပြီဖြစ်ပါတယ်။ဂါဇာဒေသအတွင်းရေလျှက်စစ်မီးတွေပြတ်တောက်နေပြီးအနည်းဆုံးပါလက်စတိုင်း3,400ကျော်အိုးအိမ်ဆုံးခွာထွက်ပြေးနေရတယ်လို့ကုလသမဂ္ဂကပြောပါတယ်။ Israel တပ်တွေဝမ်းရံပိတ်ဆို့ထားတဲ့ဂါဇာဒေသအတွင်းအရသာတွေအတွက်အစာရည်စာတောက်ရည်လောင်စာဆီနဲ့အစေအဝါတွေပြတ်တောက်လာနေပြီလို့လူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့တွေကသတိပေးထားပါတယ်။ဂါဇာဒေသနယ်စပ်မှာ Israel စစ်သား3,000လောက်နေရာယူထားပြီးဂါဇာတွင်းကိုဝင်ရောက်တိုက်ခတ်မဲ့သဘောရှိနေပါတယ်။ပြည်တွင်းဝန်ကြီးချုပ်ဆူနက်နဲ့ဖုန်းစကားပြောဆိုခဲ့တဲ့အီဂျစ်သမ္မတအဗ်ဒယ်ဖက်ဒါ LCC ကတော့ဂါဇာကမ်းမြောင်ဒေသတွင်ပြည်သူတွေအတွက်အထောက်ပံ့တွေအပါအဝင်လူသားချင်းစာနာမှုအကူအညီတွေနဲ့ကယ်ဆယ်ရေးလုပ်ငန်းတွေစနစ်တကျနဲ့ပုံမှန်လုပ်ဆောင်နိုင်ရေးဟာအရေးကြီးတယ်လို့ပြောဆိုခဲ့ပါတယ်။အစ္စရေးကိုရောက်ရှိနေတဲ့အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကန်နဲ့အစ္စရေးဝန်ကြီးချုပ်ဖြစ်တဲ့ဘန်ဒန်မန်နက်တန်ယာဟူတို့တွေ့ဆုံပြီးတော့အစ္စရေးကိုHamas ကတိုက်ခိုက်မှုပေါ်မှာရှုံချကြဖို့တိုက်တွန်းလိုက်ပါတယ
် Anyone who wants peace and justice must condemn Hamas's reign of terror
ညဉ့်ညဉ့်နဲ့တရားမျှတရေးကိုလွန်လာသူတိုင်း Hamas အကြမ်းဖက်သမားတွေရဲ့တိုက်ခိုက်မှုကိုရှုံချရပါမယ်လို့နိုင်ငံသားရေးဝန်ကြီးဘလင်ကန်က Israel ဝန်ကြီးချုပ်နဲ့ပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောဆိုသွားတာပါ Hamas အဖွဲ့ဟာ Palestine တွေကိုကိုးစားမပြုကြောင်းနဲ့လက်ရှိပြည်ပကတွေကိုအခွင့်ကောင်းယူပြီး Israel ကိုဝင်ရောက်တိုက်ခိုက်တာမျိုးမလုပ်ဖို့နဲ့အမေရိကန်ပြည်အောင်စုတည်ရှိနေသူရဲ့ Israel ရဲ့နောက်မှာအမြဲရပ်တည်နေမှာဖြစ်ကြောင်းလဲနိုင်ငံသားရေးဝန်ကြီးဘလင်ကန်ကပြောပါတယ်။ Hamas ရဲ့တိုက်ခိုက်မှုအတွင်းအမေရိကန်25ဦးသေဆုံးခဲ့ရပြီးနိုင်ငံပေါင်း36နိုင်ငံကနိုင်ငံသားတွေသေဆုံးတာပျောက်ဆုံးတာတွေဖြစ်ခဲ့ရတယ်လို့ဘလင်ကန်ကပြောကြပါတယ်။လက်ရှိ Israel Hamas ပြည်ပကကနေအကြမ်းဖက်တိုက်ခိုက်မှုတွေအခြားနိုင်ငံတွေကိုကူးစက်မသွားရအောင်နိုင်ငံသားရေးဝန်ကြီးဘလင်ကန်ကတန်တမန်ရေးနည်းအရတွန်းအားပေးသွားမယ်လို့မျှော်လင့်ထားပါတယ်။ဂျာဇာဝရင်းနဲ့နှောင်းပိုင်းဂျော်ဒန်ပြည်ဒုတိယမြောက်အဗ်ဒူလာနဲ့တွေ့ဆုံမှာဖြစ်တယ်လို့အေမင်နိုင်ငံကိုလည်းသွားရောက်မှာဖြစ်ပါတယ်။တောက်ကြနေမှာတော့ပါလက်စတိုင်းသမ္မတမာမုစ်အဘတ်စ်နဲ့ဂျော်ဒန်မှာတွေ့ဆုံမှုရှိပါတယ်။အဲဒီနောက်မှာကာတာနိုင်ငံကိုခီးဆက်မှာဖြစ်ပြီးနိုင်ငံသားရေးဝန်ကြီးဘလင်ကန်ဟာဆော်ဒီအာရေဗီးယားကိုလည်းသွားရောက်မယ်လို့ညွှန်လင်းရပါတယ်ခင်ဗျာ။အစ္စရေးနဲ့ဟာမတ်စ်တို့အကြားပဋိပက္ခတွေပြင်းထန်လာတဲ့အတွက်အမေရိကန်ဗြိတိန်ဩစတြေးလျအပါအဝင်ကမ္ဘာအနှံ့မှာဂျူးစန့်ကျင်ရေးတဟုန်တို့တိုးမြင့်လာနေတဲ့အန္တရာယ်ရှိနေပါတယ်ဂျူးစန့်ကျင်ရေးအသံတွေဟာ IS Islamic အစွန်းရောက်တွေနဲ့လူပြူအစွန်းရောက်တွေအသုံးများတဲ့ Telegram လူမှုကွန်ရက်မှာအော်တိုဘာလ9ရက်နေ့ကိုကြည့်ရင် 488 ရာခိုင်နှုန်းအထိမြင့်တက်လာခဲ့တယ်လို့ American ပြည်ထောင်စုမှအခြေစိုက်တဲ့ဂျူးအခွင့်အရေးလှုပ်ရှားမှုအဖွဲ့ Anti Defamation League ကပြောပါတယ် American ပြည်ထောင်စု Salt Lake City မှာဘုံခွဲတိုက်ခိုက်မယ်ဆိုတဲ့ချိန်ချောင်းမှုကြုံခဲ့ရတယ်လို့Saint Louis မှာလဲကုန်ကားပေါ်မှာဂျူးစန့်ကျင်ရေးစာတန်းတွေရေးသားခဲ့တဲ့အတွက်ရဲတွေကဒါကိုဖြေရှင်းခဲ့ရပါတယ်။ပ ီဒီနိုင်ငံမှာတော့ Israel Hamas ပြည်ပကစတင်ပြီး၄ရက်မြောက်အတွင်းဂျူးစန့်ကျင်ရေးဖြစ်ရပ်တွေဟာ300ရာခိုင်နှုန်းအထိမြင့်တက်လာခဲ့တယ်လို့ Community Security Trust အဖွဲ့ကဖော်ပြပါတယ်။ American ပြည်ထောင်စုမှာ Hamas အဖွဲ့ကိုထောက်ခံတဲ့ဆန္ဒပြပွဲတချို့ New York, Washington DC, Philadelphia, San Francisco နဲ့ Chicago မြို့ကြီးတွေအပါအဝင်အခြား American မြို့ကြီးတချို့မှာလည်းဖြစ်ပွားခဲ့တယ်လို့ American Jewish Community ကပြောပါတယ်။ဩစတြေးလျနိုင်ငံဆစ်ဒနီကကားဆက်ယုံတစ်ခုရှိမှာတော့ဆန္ဒပြခဲ့တဲ့အမည်မသိအဖွဲ့တစ်ဖွဲ့ကဂျူးတွေကိုဒဏ်ငွေလွှတ်ပြီးတတ်လို့ဩဟစ်ခဲ့တဲ့အတွက်ကြောင့်မလို့ရဲတွေကစုံစမ်းနေပါတယ်ခင်ဗျာ
အဲ့ဒါမနက်ဖြန်မြန်မာဘာသာအစီအစဉ်လေးကိုမနက်6နာရီကနေ9နာရီထိဟိုင်းဒိုမီတာ24 kHz 12.13 MHz ဟိုင်းဒိုမီတာ40 kHz 9.13 MHz ဟိုင်းဒိုမီတာ51 kHz 5809နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ရုရှားနိုင်ငံဘိုဂိုရော့ဖ်ဒေသမှာယူကရိန်းဒရုန်းတစ်စင်းကိုရုရှားကဖျက်ချခဲ့ပြီးတော့ဖျက်ချခံရတဲ့ဒရုန်းအပိုင်းအစတွေကြောင့်လူ3ဦးသေဆုံးခဲ့ရတယ်လို့ရုရှားတာဝန်ရှိသူတူကပြောကြားပါတယ်ဖျက်ချခံရတဲ့ဒရုန်းအပိုင်းအစတွေကြောင့်အိမ်တလုံးပေါ်ကိုထိမှန်ပြီးတော့ပျက်စီးခဲ့ပြီးအပျက်စီးတွေကြောင့်မှာရုပ်အလောင်း3လောင်းကိုတွေ့ရှိခဲ့ရတယ်လို့ဒေသအုပ်ချုပ်ရေးမှူးဖြစ်တဲ့ Glefcock က Telegram လူမှုကွန်ရက်မှာရေးသားပါတယ်ရုရှားကကွေးဌာနကထုတ်ပြန်ချက်မှာတော့ဘယ်ဂိုရော့ဖ်ဒေသမှာယူကရိန်းဒရုန်းတစ်စင်းကိုလေကြောင်းကာကွယ်ရေးစနစ်ကနေဖျက်ချပစ်နိုင်ခဲ့တယ်လို့ဆိုပါတယ်။ဘယ်ဂိုရော့ဖ်ဒေသမှာယူကရိန်းရဲ့နေစပ်ချင်းထိစပ်နေတဲ့ရုရှားဒေသတွေကတခုဖြစ်ပါတယ်။တချိန်တည်းမှာပဲယူကရိန်းဒေသအတော်များများကိုရုရှားဘက်ကတညာလုံးဒရုန်း33စင်းနဲ့ပစ်ခတ်ခဲ့တယ်လို့ယူကရိန်းစစ်တပ်ကထုတ်ပြန်ပါတယ်။အဲ့ဒီတဲကဒရုန်း28စင်းကိုယူကရိန်းလေကြောင်းကာကွယ်ရေးစနစ်ကဖျက်ချနိုင်ခဲ့တယ်လို့ဆိုပါတယ်။ယူကရိန်းနိုင်ငံရဲ့ရုရှားကပြစ်မှတ်ထားတိုက်ခိုက်ရမှာယူကရိန်းတောင်ပိုင်းကအိုဒက်ဆာဒေသကိုလည်းတိုက်ခိုက်ခဲ့ရတဲ့အထက်မှာပါဝင်နေပါတယ်။အဲ့ဒီမှာတော့ဒီစိတ်ကမ်းအဆောက်အုံတွေနဲ့လူနေအဆောက်အုံတွေပျက်စီးသွားတယ်လို့တောင်ဝန်ရှိသူတွေကဆိုပါတယ်။တူဦးထက်မနဲ့ထိခိုက်ဒဏ်ရာရခဲ့တယ်လို့လည်းဆိုပါတယ်။အိုဒက်ဆာဒေသဟာရုရှားရဲ့လေကြောင်းတိုက်ခိုက်မှုတွေမကြာခဏကြုံတွေ့ရတဲ့ဒေသလည်းဖြစ်ပါတယ်။မြောက်ကိုရီးယားဘက်ကခိုလုံလာသူ900ကျော်ကိုတရုတ်ကအတင်းကျပ်ပြန်ပို့ခဲ့တဲ့ဆိုတဲ့သတင်းအပေါ်မှာလူအခွင့်အရေးလှုပ်ရှားသူတွေကနေတရုတ်ကိုဝေဖန်ပြစ်တင်လိုက်ကြပါတယ်။သူတို့ကိုတရုတ်နိုင်ငံကနေတရုတ်မြောက်ကိုရီးယားနေဆက်ဖြတ်ကျော်ပြီးတော့ဒီသတင်းပတ်အစောပိုင်းကပြန်ပို့ခဲ့တာလို့မြောက်ကိုရီးယားဒုက္ခသည်တွေအရေးကိုကူညီဆောင်ရွက်နေတဲ့တောင်ကိုရီးယားလူအခွင့်အရေးအဖွဲ့အတော်များများကပြောပါရယ်။တရုတ်နိုင်ငံဟန်ဂျိုးမှာပြုလုပ်ခဲ့တဲ့2023အာရှအာကစားပြိုင်ပွဲအပြီးတိတ်မကြခင်မှာပဲပြန်ပို့လိုက်တာလို့ဆိုပါရယ်။နေဆက်တလျှောက် COVID-19 တင်းကျပ်မှုတွေကိုမြောက်ကိုရီးယားဘက်ကနေဖြေလျှော့ပေးခဲ့ပြီးတဲ့နောက်ပိုင်းတရုတ်ကအခုလိုမြောက်ကိုရီးယားနိုင်ငံသားအများအများနေဆက်ကနေတဆင့်ပြန်ပို့လိုက်တာဟာပထမအဦးဆုံးအချိန်လည်းဖြစ်ပါတယ်။ကပ်ဘေးမတန်ခင်ကတော့မြောက်ကိုရီးယားဘက်ကနေဝင်လာတဲ့သူတွေကိုတရုတ်ကပုံမှန်ပြန်ပို့လို့ရှိတာပါ။အခုလိုမျိုးမြောက်ကိုရီးယားအများအပြားကိုနေရပြန်ပို့တယ်ဆိုတဲ့သတင်းပေါ်မှာတရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနကတော့အတိမပြုပါဘူး။ဒါပေမဲ့လည်းအခုလိုမြောက်ကိုရီးယားကခိုးဝင်လာသူတွေဟာစီးပွားရေးအရာရွှေပြောင်းလာသူတွေဖြစ်တယ်လို့တရုတ်ဘက်ကအကြောင်းပြပြောဆိုလို့ရှိပါတယ်။ဒါကြောင့်တရုတ်နိုင်ငံတွင်ဝင်ရောက်လာသူတွေခိုးလုံဘယ်ပြောင်းလာသူတွေဆိုတာမရှိဘူးလို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရကဆိုပါတယ်ခင်ဗျာ။အာဖဂန်နစ္စတန်နိုင်ငံမှာတော့မကြသေးခင်ကလှုပ်ခတ်သွားတဲ့ငလျင်တွေကြောင့်တည်ဆုံရသူအရေအတွက်ဟာမူလကကြီးညာထားတာ2000ကျော်ရှိတဲ့အစားတည်ဆုံသူဟာ1000လောက်ပဲရှိတယ်လို့တာလီဘန်အစိုးရကနေပြောပါတယ်။စနေနေ့ကလေးကဆိုရင်ထိခိုက်ဒဏ်ရာရသူ1400ဝန်းကျင်ရှိမယ်လို့အာဖဂန်ပြည်သူ့ကျန်းမာရေးဌာနက X လူမှုကွန်ရက်မှာရေးပါတယ်။ပြီးခဲ့တဲ့စနေနေ့ကအီရန်ရဲ့နယ်စပ်အာဖဂန်အနောက်ပိုင်းဟရက်ပြည်နယ်ကခရိုင်တော်များများမှာ 6.6 ပြင်းအားရှိတဲ့ငလျင်ပထမအဦးဆုံးကြိမ်လှုပ်ကပ်ခဲ့တာပါ။တေဆုံးသူ90ရာခိုင်နှုန်းကျော်ဟာအမျိုးသားနဲ့အမျိုးသမီးတွေနဲ့ကလေးငယ်တွေဖြစ်ကြပြီးအသေးပြောက်စင်းကိုတော့အပြီးသတ်မကောက်နိုင်သေးဘူးလို့ UNICEF ပြောခွင့်ရက VOA ကိုပြောပါတယ်။ကုလသမဂ္ဂမှတ်တမ်းတွေအရဆိုရင်တော့ကြာသပတေးနေ့အထိဆိုရင်တေဆုံးသူ1300ဝန်းကျင်ရှိနေပြီးဒဏ်ရာရရှိသူ1900နီးပါးရှိတယ်လို့ဆိုပါရယ်စနေနေ့ကငလျင်ပထမဆုံးကြိမ်လှုပ်ခတ်ပြီးနောက်ထပ်ငလျင်ငယ်လေးတွေထပ်မံလှုပ်ခတ်ခဲ့တယ်လို့ဗိုလ်ဒူးနေ့ကတော့ပြင်းအား 6.3 ရှိတဲ့ငလျင်ထပ်မံလှုပ်ခတ်ခဲ့တာပါဗိုလ်ဒူးနေ့လှုပ်ခတ်ခဲ့တဲ့ငလျင်နဲ့နောက်ပိုင်းလှုပ်ခတ်တဲ့ငလျင်တွေကြောင့်လူ140တန်းမှနေထိရတဲ့ဒဏ်ရာရရှိခဲ့တယ်လို့ကုလသမဂ္ဂရဲ့ထုတ်ပြန်ချက်မှာဖော်ပြပါရယ် ပထမဆုံးကြိမ်ငလျင်လှုပ်ခတ်စဉ်တုန်းကတော့ဒေသခံတွေကပေါက်ကွဲမှုအတန်ထင်ပြီးတော့အိမ်တွေတဲကိုပြေးဝင်ကြတယ်လို့အာဖဂန်အနောက်ဘက်ကျန်းဆိုင်ရာ UNICEF တာဝန်ရှိသူတွေကပြောပါရယ်ခင်ဗျာ
အောက်တိုဘာလ13ရက်တောက်ကြနေ့မနက်ခင်းနောက်ဆုံးရသတင်းတွေကိုကိုညံဝင်းအောင်ကတင်ပြပေးခဲ့တာပါရှင်အခုဆက်ပြီးတော့သတင်းဆောင်ပါတွေနဲ့သတင်းပေးပို့ချက်တွေတလဲတင်ပြပေးပါပါအာဆီယံရဲ့လက်တလောမြမအရေးချင့်ကမ်းမှုနဲ့ပတ်သက်လို့ဆက်သွယ်မြင်မြန်ချက်ကိုအရင်တင်ပြပေးပါမယ်အရင်လကအာဆီယံထိပ်သီးအစည်းအဝေးအပြီးမြမအရေးမှာအလဲချဥက္ကဋ္ဌ3နိုင်ငံပူးပေါင်းဆောင်ရွက်မယ်ဆိုတဲ့ Trigger ရန်ညားကိုကြေညာခဲ့ပြီးမယ်လို့အတိတ်ကလုပ်နေတဲ့အင်ဒိုနီးရှားနိုင်ငံကဥက္ကဋ္ဌရာထူးကနေလာအိုကိုလွှဲပြောင်းပေးရတော့မှာဖြစ်လို့တချို့ကတော့ဒီမြမအရေးမှာအာရော့သွားနိုင်တယ်ဆိုတဲ့စိုးရိမ်ချက်တွေရှိနေပါတယ်လက်တလောအာဆီယံရဲ့ဒီ Trigger ရန်ညားဘယ်လိုပုံစံနဲ့စတင်နေပါလဲဘယ်လိုအလားအလာရှိနိုင်မလဲဆိုတာတွေကိုကြားကာလအမျိုးသားညညရေးအစိုးရ NUG ရဲ့နိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင်ကိုကိုငင်းချမ်းအေးကဇွန်ကတဆင့်မေးမြန်းတိဆက်ထားပါရရှင်
။ဒီနောက်နှစ်မှာဒီဥက္ကဋ္ဌအနေနဲ့တာဝန်ယူမဲ့လာဟိုကူညီလိုတဲ့ပုံမအကောင်းစီလိုတဲ့အဲအခြေခံစဉ်းစားချက်နဲ့ချင့်ကပ်မှုလို့ကျွန်တော်တို့နားလဲတယ်။ဒီ approach ကိုလည်းကျွန်တော်တို့ကတော့ appreciate လုပ်ပါတယ်။ကျွန်တော်တို့ကလည်းတိုက်တွန်းခဲ့တာရှိတယ်။ခုနလာဟိုဟိုရဲ့ပေါ့နော်ဟို chairmanship မှာသူကိုယ်တိုင်လည်းပဲလာအိုကိုယ်တိုင်လည်းပဲဒါဟိုလူလူလားလားရှိရလို့ကျမတို့သိရတဲ့အတွက်ကြောင့်မို့လို့ကျမတို့ဝမ်းမြောက်ဝမ်းသာရှိပါတယ်။ဘာလို့လဲဆိုတော့ဒီပူပေါင်းဆောင်ရွက်မှုကဒါလည်းတနိုင်ငံနဲ့ lead လောက်တာထက်စာလို့ရင်နောက်တစ်ခုကကြတော့ချိတ်ဆက်ပြီးတော့ပေါ့ဆောင်ရွက်မှုပိုအကောင်းသားစီပဲလို့ပြင်တယ်။ဘာဖြစ်လို့လဲဆိုတော့မြမကြီးကအခုဥက္ကဋ္ဌအသစ်တစ်ယောက်ပြောင်းနိုင်နောက်တစ်မျိုး approach အသစ်နဲ့ပြန်ဆနိုင်မယ်ဆိုလို့ရှိရင်ဘရောမှရှေ့ရောက်တော့မှာမဟုတ်ဘူးပေါ့နော်။ငကိုရေးကမှရှေ့မရောက်နိုင်ရတဲ့ကြားထဲမှာနောက်တနိုင်ငံတစ်နှစ်ပြောင်းပြီးတော့တမျိုးပုံစံနဲ့စနိုင်မယ်ဆိုလို့ရှိရင်ဘလို့မှဒီပြဿနာဖြေရှင်းနိုင်မှာမဟုတ်ဘူး။ဖြေရှင်းနိုင်မှုနေနေတသာတိုးတက်မှုလည်းရှိမှာမဟုတ်ဘူးပေါ့နော်။ဆိုတော့ဒီ tracker approach ကတော့ချိတ်ဆက်မှုကိုပိုအကောင်းသားစီတယ်လို့ကျွန်တော်တို့မြင်တယ်။ထို့အတူကျွန်မယုံကြည်ပါတယ်။ကိုဒီတစ်နှစ်အတွင်းမှာအင်ဒိုနီးရှားရဲ့ချိတ်ဆက်ဆောင်ရွက်ထားမှုတွေ stakeholder တော်တော်များများပေါ့လေ stakeholder အားလုံးကိုကားပါမဖြစ်ပေမဲ့တော်တော်များများနဲ့သူချိတ်ဆက်ပြီးတော့စကားပြောနေတဲ့ဟာတွေကိုကျွန်တော်တို့သိသိသာမြင်ရတယ်။အဲ့တော့အဲ့ဒီကနေပြီးတော့တွေးရှိလာတဲ့တွေးရှိချက်တွေနောက်ထပ်လိုအပ်နေသေးတဲ့လိုအပ်ချက်တွေကိုလည်းကျမတို့ carry လုပ်သွားနိုင်နိုင်မယ်လို့ကျမတို့ညွှန်လိုက်နေ။အဲတော့ဒီတရားဝင်ပေါ့နော်ဒါဒီ Hanover မလုပ်ခင်ကိုတည်းကဒါပူပေါင်းဆောင်ရွက်နိုင်ဖို့လို့အခင်းချင်းတစ်ခုကိုဖန်တီးထားတယ်လို့ကျမတို့မြင်နေ။အဲတော့အဲ့ဒီဒီ tracker approach မှာလည်းပဲကျမတို့အနေနဲ့ကတော့ပုံမထိရောက်အောင်လုပ်ဖို့လို့ပေါ့လေပူပေါင်းဆောင်ရွက်သွားဖို့လို့ကျမအစဉ်သင့်ရှိနေတယ်။ဘယ်လောက်ထိရောက်မလဲဆိုတာကတော့ကျမတို့ဘယ်လောက်ဟိုပေါ့နော်ထိထိရောက်ရောက်နေဖိအားပေးနိုင်မလဲအဲညီညီညွတ်ညွတ်နဲ့ပူပေါင်းဆောင်ရွက်နိုင်မလဲဆိုတဲ့ဟာကအရေးကြီးတယ်လို့ကျွန်မအနေနဲ့မြင်ပါတယ်
။ဟုတ်ကဲ့မြတ်အခုအဲ tracker ရန်နီးယားကရောအဲစတင်နေပေါ့ pre condition အနေနဲ့ပဲဖြစ်ဖြစ်ကျွန်တော်တို့စတင်ထိတွေ့နေပြီလားသူဖြစ်တော့ဟိုလာမယ့်ဥက္ကဋ္ဌလာဦးပါဝင်ပေါ့လေအထိတိဆက်ဆံမှုတွေစရှိနေပြီလားခင်ဗျာ
။ကျွန်မတို့နဲ့တော့မရှိသေးပါဘူး။ဘာလို့လဲဆိုတော့တရားဝင်ဟိုဟိုဟိုခင်းချင်းအဖြစ်တော့ဟာလို့ပါလုပ်လိုက်ပြီပေါ့နော်ပြီးခဲ့တဲ့ထိပ်တိမှာဒါပေမဲ့တရားဝင်အင်းဒီတာဝန်ဆပြီးတော့ထမ်းဆောင်တာမျိုးတော့မရှိသေးဘူးကျွန်မကနားလဲတလောက်ကတော့အခုလက်ရှိအဲချဲနဲ့အခုလာမဲ့အဲချဲပေါ့နော်ဖြစ်တဲ့လာအိုနဲ့တော့သူတို့နိုင်ငံချင်းချင်းတော့တီးတွေ့ဆောင်ရွက်မှုတွေရှိနေတော့ပြီပေါ့နော်ရှိနေတယ်လို့ကျွန်မနားလဲထားတယ်ဒါပေမဲ့ကျွန်မတို့နဲ့တော့မရှိသေးပါဘူ
းမြန်မာစစ်တပ်ပေါ်ဆက်လက်နဲ့ပစ္စည်းပိတ်ဆို့ရေးနဲ့ဝင်ငွေလမ်းကြောင်းဖြတ်ရေးမှာအာဆီယံနိုင်ငံတွေရဲ့ပူးပေါင်းဆောင်ရွက်မှုပေါ်ဝင်ချင်းနေနဲ့အားရပါသလား
နိုင်ငံတစ်ခုချင်းစီတစ်ခုချင်းစီရဲ့ပေါ့နော်မြန်မာအရေးအပေါ်မှာထားရှိတဲ့သဘောထားတွေကတော့မတူကြဘူးပေါ့နော်အဲ့တော့အဲ့ဒီထဲမှာအဲဒါဒီ5 point consensus က compromise လုပ်ပြီးတော့ဒီ ASEAN ဖွဲ့ဝင်တွေနိုင်ငံသားမှာပေါ့နော်အားလုံးကြားထဲမှာအတူအလျှော်တွေနဲ့အလျှော်တင်းတွေလုပ်ပြီးတော့မြန်မာရေးနဲ့ပတ်သက်လို့ 5 point consensus ဆိုတာကြီးကအခုထိရှိနေတယ်ဒါပေမဲ့ဒီ 5 point consensus ကိုဟိုတိတိကျကျလိုက်ပါအကောင့်ထဲမပေါ်တဲ့အပေါ်မှာတော့ထိရောက်တဲ့အရေးယူဆောင်ရွက်မှုအပိုင်းမှာတော့ ASEAN အနေနဲ့အားနည်းနေတယ်ဆိုတာကိုကျွန်တော်တို့တွေ့ရတယ်ဒါကိုထပ်ခါတလဲလဲကျွန်တော်တို့တိုက်တွန်းနေတာဖြစ်ပါတယ်ပေါ့နော်အရေးယူမှု mechanism မရှိဘဲနဲ့ဒီ5 point consensus ကဆာရွက်ပေါ်ကပဲဖြစ်နေမယ်ဆိုလို့ရှိရင်တော့ဒီလိုအာဏာရှင်မျိုးကဘယ်သူမှဂရုစိုက်မှာမဟုတ်ဘူးပေါ့နော်ဆိုတော့ဒီကိစ္စကိုကျွန်တော်တို့ထပ်ပြီးတော့တွန်းတွန်းတက်တက်ဆောင်ရွက်ဖို့လို့လိုတယ်လို့မြင်တယ်အဲနောက်တစ်ခုကကြတော့အထို့အတူပဲဒီလိုမျိုးပဲအရေးယူဆောင်ရွက်ထားတဲ့အဲအရေးယူဆောင်ရွက်ခြင်းခံနေရတယ်ပေါ့နော်ဒါကိုယ့်ပြည်သူလူထုအပေါ်မှာရောအနောက်ဘက်အာဆီယံဒီပေါ့နော်ချာတာပြည်ညင်းနဲ့လည်းမညီဘူးဒီအာဏာသိမ်းမှုဟာပေါ့နော်ဆိုတော့ဒီအာဆီယံအဝန်အဝိုင်းထဲမှာရှိနေတဲ့မြန်မာနိုင်ငံရဲ့ဖြစ်တည်မှုကိုအကြီးအကျယ်အနှောက်အယှက်ဖြစ်နေတဲ့စစ်ကောင်စီနဲ့ဆက်သွယ်ဆောင်ရွက်မှုတွေမှာတော့ဒီထက်ပိုပြီးတော့ ော်တည်တည်ငြိမ်ငြိမ်လုပ်ဖို့လို့လိုနေတယ်လို့ကျမတို့အမြင်နဲ့အဲ့ဒီအတွက်တော့တချို့နိုင်ငံတွေကတော့ကျမတို့သတင်းအချက်အလက်တွေဒါပေးပါမြန်မာပြည်သူလူထုကိုဥမာထားပါတော့ဒီလိုမျိုးလက်နဲ့ရောင်းဝယ်ကိစ္စမျိုးတွေပေါ့နော် dual use လို့ဟာမျိုးတွေကိုဟိုမြန်မာနိုင်ငံကိုတင်ဖို့တဲ့ကိစ္စမျိုးတွေမှာသူတို့ဟာအစိတ်ပိုင်းနေနဲ့မပါဝင်နိုင်အောင်ပေါ့နော်ဒါမြန်မာပြည်သူလူထုကိုအကြမ်းဖက်နေတဲ့ကိစ္စမျိုးမှာမပါဝင်အောင်လို့သူတို့မှာမူဝါဒရှိပါတယ်အဲ့ဒီမူဝါဒကိုအကောင့်ထဲပေါ်တဲ့အခါမှာသတင်းအချက်လက်တိတိကျကျပေါ့နော်ဒီလို third party မျိုးကရတာမျိုးမဟုတ်ဘဲနဲ့အဲခိုင်လုံတဲ့သတင်းအချက်လက်တွေဒါရလို့ရှိရင်အဲဒါပေးပါပေါ့နော်ပူပေါင်းဆောင်ရွက်ပါမယ်ဆိုပြီးတော့နိုင်ငံတချို့ကwellingly ကန့်လန့်တာလည်းရှိပါတယ်ဒီလိုမျိုးတွေတော့ကျွန်တော်တို့ appreciate ဖြစ်တယ်ဒါပေမဲ့ဒါကအာဆီယံ as a whole အနေနဲ့မဟုတ်ဘဲနဲ့ individual member states အနေနဲ့ဖြစ်တယ်ပေါ့နော်ဆိုတော့ပြောရမယ်ဆိုရင်တော့တချို့နိုင်ငံတွေအနေနဲ့တော့အားနည်းနေသေးတာရှိတယ်ဒါပေမဲ့တချို့နိုင်ငံတွေတွေတော့ပူးပေါင်းဆောင်ရွက်လိုတာတော့ရှိတယ်လို့မြင်ရတယ်နောက်တစ်ခုကကြတော့တခြားနယ်ပယ်တစ်ခုပေါ့နော် political representation ကိုပိတ်ထားပေမဲ့တကယ် implementation level မှာရှိနေတယ်ပေါ့နိုင်ငံကြီးကကိုစားပြုတာမဟုတ်ပါဘူးဆိုပြီးတော့ဖိတ်ကြားနေတဲ့ကိစ္စတွေရှိတယ်ဥပမာဆိုလို့ရှိရင် let alone ဒီ EU နဲ့ ASEANနော်လူခွင့်ရေးနဲ့ပတ်သက်တဲ့အဲဒီပေါ့နော်ဆွေးနွေးပွဲ platform တစ်ခုမှာဆိုဒါ EU ကဖိတ်တာမဟုတ်ဘဲနဲ့ ASEAN ကဖိတ်လို့စစ်ကောင်စစ်စစ်ဒီပေါ့နော်စစ်ကောင်စီကိုကိုစားပြုထားတဲ့ CSO တစ်ခုနဲ့အဲပေါ့နော်ဒီဒီတန်တမန်တစ်ခုကခုနလူခွင့်ရေးပေါ့နော်အခမ်းအနားလိုမျိုးမှာအဲအလို့ဆွေးနွေးပွဲလိုမျိုးမှာသွားတက်တယ်ဆိုတဲ့ကိစ္စမျိုးကကြတော့မဖြစ်သင့်ဘူးလို့မြင်တယ်ပေါ့နော်ဒါကြောင့်ဒီ political representation မဟုတ်ဘဲနဲ့ခုနတန်မတ်တဲ့ area တွေအလိုက်မှာပါရှိနေတဲ့စစ်ကောင်စီရဲ့မလျော်ကန်တဲ့ကိုစားပြုမှုမှန်သမျှကိုတော့အာဆီယံအနေနဲ့ဆက်လက်ပြီးတော့တားဆီးသွားဖို့လို့လိုလဲအောင်မယ်လို့မြင်ပါတ
ယ်။ Energy နိုင်ငံခြားရေးဝန်ကြီးမန်းစင်မအောင်ကိုကိုငင်းချိုင်အေးကဆက်သွယ်မေးမြန်းခဲ့တာပါ။အရှိလေပိုင်းဒေသဘက်ကိုတစ်ချက်ကြည့်အောင်ပါရှင်။ဒီအချမ်းဖက်အဖွဲ့အစည်းတွေရှိနေသေးတဲ့ရွေးအစ္စရေးနိုင်ငံရက်တီးရေးနဲ့လုံခြုံရေးကိုအမြဲချင်းချောက်နေမှာဖြစ်တယ်လို့အစ္စရေးနိုင်ငံသူ Anita Hafif Horina က VOA ကိုပြောပါတယ်။ Israel Hamas စစ်ပွဲဖြစ်နေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ Tel Aviv မြို့မှာနေထိုင်နေတဲ့ Anita ကိုတော့မဲရင်ချင်းနိုင်က Zoom ကနေဆက်သွယ်မေးမြန်းထားပါတယ်ရှင်။
အနီတာရောအခုလုံခြုံရေးရဘလို့အခြေအနေရှိလဲရှင
် I'm safe I live in Netanya
ကျမအခုချိန်ထိတော့လုံခြုံနေတယ်လို့ပြောရမှာပါကျမနေတာက Tel Aviv မြို့ရဲ့မြောက်ဖက်သမိုင်းကျောလောက်မှာပါအခုချိန်ထိကျမတို့ရှိတဲ့ Israel ရဲ့မြောက်ဖက်ထိစစ်ပွဲတွေရောက်ဖို့မရှိနိုင်ဘူးလို့မျှော်လင့်ထားပါတယ်ဒါပေမဲ့လည်းမျှော်လင့်မထားတဲ့အဖြစ်အပျက်တွေကြောင့် Israel နိုင်ငံသားတိုင်းလိုလိုအကြီးအကျယ်စိတ်ထိခိုက်နေရတာကတော့ထင်ရှားပါတယ်
we understand that that kind of you know
especially the Israel Hamas စစ်ပွဲကြောင့်အဲ့ဒီမှာရှိတဲ့လူတွေအနေနဲ့ပေါ့နော်ဒုက္ခတွေအသက်အန္တရာယ်တွေကရင်ဆိုင်နေရမယ်ဆိုတာကိုကျမတို့သိပါတယ်ရှင်အဲ့တော့ဒီစစ်ပွဲကြောင့် Anita အပေါ်မှာရောဘလို့တက်ရောက်မှုတွေရှိနေတယ်လဲဆိုတာလေပြောပြပါ
on Saturday I mean it was completely unexpected
စနေနေ့ကကြုံခဲ့ရတဲ့ဖြစ်ရမျိုးလုံးဝမျှော်လင့်မထားမိဘူးကစားကမ်းမြောင်ဒေသတောင်ဘက်ပိုင်းမှာရှိတဲ့နယ်စပ်ကနေအကြမ်းဖက်သမားတွေစနေနေ့ကဝင်ရောက်ခဲ့ပြီးတော့တိုက်ခိုက်ခဲ့တာပါ။အဲ့ဒီတောင်ပိုင်းမှာရှိတဲ့အစ္စရေးလူမျိုးအတော်များများကိုကျွန်မသိပါတယ်။ပြီးတော့တောင်ပိုင်းကိုကောင်းကင်ကနေဒုံးကျည်ရင်းနဲ့တိုက်ခိုက်တာလှုပ်ရှားလှုပ်ဆင်လို့ဖြစ်နေတော့လုံခြုံမှုမရှိဘူးဆိုတာကျွန်မအရင်ကတည်းကသိပါတယ်။တနည်းနည်းတစ်ချိန်ချိန်မှာတိုက်ခိုက်ခံရမယ်လို့ကျွန်မယူဆထားတဲ့အတိုင်းဖြစ်ခဲ့တာပါ။ဒါပေမဲ့အဲ့ဒီမှာဘလောက်ထိအခြေအနေဆိုးခဲ့တယ်လဲဆိုတာကျွန်မတို့သေချာမသိကြသေးပါဘူး။အကြမ်းဖက်တိုက်ခိုက်မှုအတွင်းလူပေါင်း900ကျော်သေဆုံးခဲ့တာထိခိုက်ဒဏ်ရာရသူ2900ကျော်ရှိနေပြီးတော့လူပေါင်း150ကျော်လောက်ဒဇက်ခန့်အဖြစ်ဖမ်းဆီးခေါ်ဆောင်ခြင်းခံခဲ့ရပါတယ်။အဲ့ဒီအထက်မှာအစ္စရေးဒေသမှာအိမ်အကူနဲ့တက်ကြီးရွယ်အိုးစောင့်ရှောက်ရေးအလုပ်တွေလုပ်ကိုင်နေတဲ့ Thai Philippines နဲ့အခြားနိုင်ငံသားတွေလည်းပါပါတယ်။နောက်ပြီးတော့အကြမ်းဖက်သမားတွေပြတ်တက်ခဲ့တဲ့ဗီဒီယိုတွေမှာဖမ်းဆီးထားတဲ့သူတွေကိုတပ်ဖြတ်မရင်ကျင်တာရိုက်တက်နေတာစရတွေဟာမယုံနိုင်စရာကောင်းလောက်အောင်ရက်ဆက်လွန်ပါတယ်။ထိုင်လန့်စရာကောင်းတဲ့ရုပ်ရှင်ကိုကြည့်နေရတယ်လို့ဖြစ်နေပါတယ
်။ Now Israel government
Israel ဆိုရကဒီဂါဇာကမ်းမြောင်ဒေသကိုပြန်ပြီးတော့ထိန်းချုပ်ဖို့ကြိုးစားခဲ့တဲ့နေရာမှာသူတို့လေကြောင်းကနေဘုံကျဲတိုက်ခိုက်တာတွေလုပ်ခဲ့တယ်။အထူးသဖြင့်ဒီပါလက်စတိုင်းအရက်သားတွေရှိနေတဲ့နေရာတွေကိုအဓိကထားပြီးတော့တိုက်ခိုက်ခဲ့တဲ့အတွက်လူတွေတော်တော်များများသေဆုံးခဲ့တယ်ပေါ့နော်။အခုလိုဂါဇာကိုပြန်ပြီးတော့ထိန်းချုပ်ဖို့ Israel ဆိုရကအင်အားအပြင်းထန်သုံးပြီးတော့တိုက်ခိုက်ခဲ့တဲ့အပေါ်အန်နီတာဘယ်လိုမြင်ပါလဲရှင
် First of all Israel has liberated its own south so and Israel
ပထမဆုံးပြောချင်တာကအဲ့ဒီတောင်ဘက်ပိုင်းကို Israel ကထိန်းချုပ်လိုက်ပါပြီဂါဇာဘက်ကိုကောင်းကင်ကနေ drone တွေနဲ့တိုက်ခိုက်ခဲ့တယ်လို့မြေပြင်မှာလည်း Israel စစ်တပ်တွေတွားနေပါပြီ Hamas တွေကို Israel ကဘယ်လိုနည်းနဲ့မဆိုချေမုန်းမှုစိတ်အားထက်သန်နေပါတယ်ဒ ဒါဟာပြန်ပြီးတော့လက်စားချေတုံ့ပြန်လာတဲ့လုံခြုံရေးအမြင်အရဆနေနေ့ကဖြစ်ခဲ့တယ်လို့နောင်ဘရောမှထပ်မဖြစ်အောင်အစ္စရေးကအဓိကထားပြီးတော့လှုပ်ဆောင်နေတာပါ။ဟာမတ်စ်တွေဝင်ရောက်တိုက်ခိုက်ခဲ့တဲ့ဖြစ်ဟာအစ္စရေးနိုင်ငံဖြစ်တည်မှုကိုချိန်ချောက်ခဲ့တာဖြစ်ပါတယ်။ဒီကိစ္စကိုကင်တွယ်တဲ့နေရာမှာအစ္စရေးအစိုးရရောစစ်တပ်ပါအမအရွယ်အများကြီးလုပ်ခဲ့တာမျိုးရှိပေမဲ့
ည်အောင်ပေါ့နော်ဖြည့်ရှင်းဖို့ဆိုလို့ရှိရင်ဘယ်လိုလှုပ်ဆောင်သင့်တယ်ဘယ်လိုလှုပ်ဆောင်နိုင်မယ်လို့မြင်လဲရှင
် I think first of all the war will go on and I'm afraid I'm really
ကျမမြင်တာကတော့စစ်ပွဲတွေဆက်ပြီးတော့ဖြစ်နေလိမ့်မယ်ကျမအနေနဲ့စစ်ပွဲကိုလှုပ်လားသူမဟုတ်ပါဘူးပါလက်စတိုင်းတွေနဲ့ညှိနှိုင်းပြီးတော့အပေးအယူလောက်တာကိုလက်ခံထားသူပါဒါပေမဲ့ဒီကိစ္စမှာတော့အခြားရွေးချယ်စရာလားမရှိပါဘူးအခုအချိန်မှာအပြင်းအထန်ဆုံးနေလန့်တွေနဲ့ပြန်ပြီးတော့တိုက်ခိုက်ဖို့ပဲရှိပါတယ်။အခုဖြစ်နေတဲ့စစ်ပွဲကဘလောက်အတိုင်းအတာထိကြီးလာမလဲဆိုတာကျမတော့မသိပါဘူး။ဘာတွေဆက်ဖြစ်မလဲဆိုတာလည်းခံမရခက်ပါတယ်။ကျမပြောနိုင်တာကတော့ကျမတို့စီမှာငြိမ်းချမ်းရရဖို့လိုအပ်နေပါတယ်။အကြမ်းဖက်အဖွဲ့အစည်းတွေရှိနေတဲ့၍ငြိမ်းချမ်းရနိုင်မှာမဟုတ်ပါဘူး။အဲ့ဒီအတွက်အင်အားသုံးနှိမ်နှင်ဖို့လိုအပ်နေပါတယ်။
VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ။ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးချိတ်ဆက်လိုက်တာနဲ့ထိတ်တန့်ရောက်သတင်းတွေကိုဖြန့်ချိခြင်းနဲ့ဒီပိုင်းနဲ့ထဲရရှိနိုင်မှာပါ။ VOA Telegram တရားဝင်စာမျက်နှာက VOA Bamis ဆိုတဲ့တံမဲနဲ့ Blue Mark အပြရာအမှတ်လေးပါတာဖိပြုစီကြပါရစေ။ VOA သတင်းတွေပေးသက်စီအများဆုံးပေးပို့နိုင်ဖို့အစဉ်စူးစမ်းနေပါတယ်ခင်ဗျာ။
တောက်ကြနေမနက်ခင်းအစီအစဉ်လေးကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးတော့ဒီ NCA သဘောတူစာချုပ်ကိုပြက်ပြက်သွားပြီဆိုပြီးတော့ဒီမှာလက်မှတ်ရေးထိုးထားတဲ့၃ဘွဲကထုတ်ပြန်တဲ့သတင်းကိုလည်းပြောပြပေးချင်ပါတယ်။တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေ2015ခုနှစ်ကလက်မှတ်ရေးထိုးခဲ့ကြပေမဲ့လို့အခုခါမှာတော့ဒီ NCA စာချုပ်ဟာ2021စစ်တပ်အာဏာသိမ်းပြီးကတည်းကပြက်ပြဲသွားပြီဆိုပြီးတော့ကရင်မျိုးသားအစည်းအရုံး KNU နောက်ချင်းမျိုးသားတပ်ဦး CNF နဲ့မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦးစတဲ့ဒီအဖွဲ့၃ဘွဲကကြေညာချက်ထုတ်ပြန်လိုက်တာပါဒီအကြောင်းကိုတော့ထိုင်းချီဆိုင် VOA မြန်မာပိုင်းသတင်းတောင်မအေးမာကသတင်းပေးပို့ထားပါတယ်ရှင
်တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးရမှာအဓိကတိုင်းရင်းသားလက်နက်ကိုင်အဖွဲ့ကြီးဖြစ်တဲ့ KNU ကရင်မျိုးသားအစည်းအရုံးကတော့စစ်တပ်ကအာဏာသိမ်းပြီးကတည်းကNCA စာချုပ်ဟာပြက်ပြဲသွားပြီဖြစ်ကြောင်းတရားဝင်ကတော့2023ခုနှစ်တည်းမှာကြေညာထားပြီဖြစ်ကြောင်းအခုအခါမှာတော့၃ဘွဲ့ပေါင်းပြီးထုတ်ပြန်ရတာဖြစ်ကြောင်း KNU ရဲ့ပြောရေးဆိုခွင့်ရှိသူဖရိုကလဲဆေးကအခုလိုပြောပါတယ
်ဖေဝါရီလ၁ရက်နေ့မှာပြည့်သွားပါတယ်။ Okay ကျွန်တော်တို့အဲ့ဒါကိုတရားဝင်အောင်ဘောနော် ET တဲ့နေရာမှာကတော့ကျွန်တော်တို့2023 August 10ရက်နေ့မှာအဲ့တော့ကျွန်တော်တရားဝင်ပြည့်ပြည့်လို့ဆိုတာကျွန်တော်ထုတ်ပြန်တာဖြစ်ပါတယ်ခင်ဗျ။အော် SD ရပြည့်ပြည့်သွားပြီ။သူတစ်ဖြင့်ကျွန်တော်တို့ KNU ဘက်ကိုအခြေခံပြီးပြောသွားခဲ့တာဖြစ်တယ်။အဲဒီတော့ညလည်းပဲဒီနှစ်စိတ်မှန်မှာကအဖွဲ့စည်းသုံးဘွဲ့လောက်ကလည်းဒီလိုပဲကျန်တဲ့နှစ်ဘွဲ့ကလည်းဒီလိုပဲနေတဲ့အပေါ်မှာဒီလိုပဲကျွန်တော်ထုတ်ပြန်ရခြင်းဖြစ်သွားတယ်လို့
။တန်တန်ညာလို့ပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုအကောင့်ထည့်ဖော်ဖို့ဆိုတာစစ်တပ်က2021ခုနှစ်အာနာသိမ့်ပြီးကလေးကရက်တန်သွားတာဖြစ်ကြောင်းမြန်မာနိုင်ငံလုံးဆိုင်ရာတောင်းသားများဒီမိုကရက်တစ်တပ်ဦး ABS ကပြောရေးဆိုခွင့်ရှိသူရဲဘော်စန်နီကလည်းအခုလိုပြောပါတယ
်ဒီ NCA ကောင်ဆယ်ဘောမှုလည်းဘာမှလုပ်လို့မရဘူးဒီကတော့2021ခုနှစ်ဖေဖော်ဝါရီလ3ရက်နေ့စစ်တပ်ကအာနာသိမ့်လိုက်ပြီးတဲ့နောက်ပိုင်းမှာ NCA ရဲ့အကောင့်ထဲပုံမှုတွေလည်းအကုန်လုံးရက်တန်သွားပါပြီနောက်တစ်ခုကတော့ NCA ကဟိုစစ်တပ်တစ်ခုတည်းနဲ့လက်မှတ်ထိုးတာမဟုတ်ဘူးကြာကျွန်တော်တို့လွတ်တော်ပါမယ်အဲအစိုးရပါမယ်တမရောပါမယ်နောက်တိုင်းသားတော်လှန်ရေးဖွဲ့စည်းတွေပါမယ်နောက်နိုင်ငံရေးပါတီတွေရဲ့ခြေမောက်အဲနောက်ပြီးတော့နိုင်ငံတကာအသိသက်တွေခြေမောက်မှာအာထုတ်ခဲ့ကြတဲ့စာချုပ်ပေါ့နော်အဲနောက်ပြီးတော့ဒီနေ့ဖြစ်တည်နေတဲ့အခြေအနေရဆိုလို့ရှိရင်လည်းအဲဘာမှမဆက်သွားလို့မရတော့တဲ့အခြေအနေရောက်သွားပါပြီ
KNU ပါဝင်အဖွဲ့၃ဖွဲ့ကဘုံနိုင်ငံရေးရည်မှန်းချက်တွေချမှတ်ရမှာစစ်တပ်အာဏာသိမ်းမှုကိုဖယ်ရှားပြီးနိုင်ငံရေးမှာစစ်တပ်ပါဝင်မှုအဆုံးသတ်ဖို့စစ်တပ်ကိုပြန်လည်ဖွဲ့စည်းပြီးအယက်သားအစိုးရလက်အောက်မှာထားရှိဖို့အလုံးလက်ခံနိုင်တဲ့ Federal Democracy နဲ့အခြေခံထားတဲ့ဖွဲ့စည်းပုံအစ်စ်ကိုရေးဆွဲဖို့စတဲ့အချက်တွေပါဝင်ပါတယ်။ ဒီထဲမှာအင်အားအကြီးဆုံးကရင်လက်နက်ကင်ဖွဲ့ဖြစ်တဲ့ KNU ဟာ2012ခုနှစ်မှာအပြစ်ခတ်ရစရေးလက်မှတ်ရေးထိုးခဲ့ပြီး2015ခုနှစ်မှာတော့တနင်္ဂနွေလောက်ပြစ်ခတ်တိုက်ခိုက်မှုရစေးသဘောတူစာချုပ် NC ကိုလက်မှတ်ရေးထိုးခဲ့တာပါအခုဆိုရင်၈နှစ်နီးပါးကြာတဲ့ကာလအတွင်းမှာနိုင်ငံရေးရည်မှန်းချက်တွေရရှိခဲ့ပါသလားလို့မေးတဲ့အခါမှာတော့ KNU ရဲ့ပြောရေးဆိုခွင့်ရှိသူဖရိုကလေးဆေးကအခုလိုပြောပါတယ
်ပုံပွင့်လေးလေးကျွန်တော်တို့ပြောမယ်ဆိုရင်ကျွန်တော်တို့လိုချင်တဲ့နိုင်ငံရေးရည်မှန်းချက်ဘာစိတ်စားခုမှမရရှိဘူးဆိုတာကျွန်တော်တို့ပြောလို့ရပါတယ်ခင်ဗ
ျစစ်ကောင်စီအနေနဲ့ဘုံနိုင်ငံရေးရည်မှန်းချက်တွေကိုလက်ခံပြီးပြည်သူတွေကိုအကြမ်းဖက်တာတွေကိုအဆုံးမသတ်ဘဲနဲ့တော့ဘယ်ဆွေးနွေးပွဲကိုမှလက်ခံမှာမဟုတ်ဘူးလို့လည်းအဖွဲ့၃ဖွဲ့ကသဘောထားထုတ်ပြန်ခဲ့ပါတယ် NCA ရဲ့အခြေခံမူတွေထဲမှာနိုင်ငံရေးပြဿနာကိုစစ်ရေးနဲ့မဖြေရှင်းပဲနိုင်ငံရေးတင်းနဲ့ဖြေရှင်းဖို့တွေပါဝင်ခဲ့ပေမဲ့စစ်တပ်နဲ့လက်နက်ကိုင်တွေဟာစစ်ရေးရတိုက်ခိုက်မှုတွေဆက်ဖြစ်ခဲ့တာပါအထူးသဖြင့် KNU နယ်မြေထဲမှာတော့ NCA စာချုပ်လက်မှတ်ရေးထိုးပြီးကြတဲ့ကစစ်ရေးပြင်းထန်မှုတွေလည်းရှိခဲ့ပါတယ်NCA စာချုပ်ကို2015ခုနှစ်အောက်တိုဘာလ15ရက်နေ့မှာ KNU အပါအဝင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့ကလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်ရှင
်။ NCA အဖြစ်ခဲ့ရစရေးသဘောတူစာချုပ်ပြည့်ပြည့်သွားပြီဆိုပြီးတော့ဒီအဖွဲ့ထဲမှာလက်မှတ်ရေးထိုးထားတဲ့အဖွဲ့၃ဖွဲ့ကပြောဆိုလိုက်တာနဲ့ပတ်သက်ပြီးမေးအေးမှာတင်ပြပေးခဲ့တာပါ။အခုဆက်ပြီးတော့ဒီနေတိုးမဟာမိတ်အဖွဲ့ရဲ့တိတ်မကြခင်ကလုပ်ခဲ့တဲ့စီးလေးချင်းမှုအကြောင်းကိုတင်ပြပေးပါမယ်။ Northern Challenge 23လို့ခေါ်တဲ့နေတိုးမဟာမိတ်အဖွဲ့ရဲ့စီးလေးချင်းမှုကိုတော့အိုက်စလန်နိုင်ငံမှာမကြသေးခင်ကပဲပြုလုပ်ခဲ့တာပါ။ကုန်းပေါ်မှာရောပင်လယ်ထဲမှာပါစီးလေးချင်းမှုတွေလုပ်ဖို့အတွက်လိုအပ်တဲ့အခြေခံအဆောက်အုံနဲ့နေရာတွေရှိတာကြောင့်အိုက်စလန်မှာဒီစီးလေးချင်းမှုကိုလုပ်ခဲ့တာဖြစ်ပါတယ်။ Valentina Vasilieva အိုက်စလန်ကနေသတင်းပေးပို့ထားတာကိုတော့ကိုရန်နိုင်ကပြောပြပါမယ်ရှင်။
ဒါကတော့နေတိုးအဖွဲ့မကြသေးခင်ကလုပ်ခဲ့တဲ့ Northern Challenge 23 စီးရေးလေ့ကျင့်မှုရဲ့အစိတ်ပိုင်းတစ်ခုဖြစ်ပြီးတော့အဲ့မှာတော့မိုင်းထောင်ထားတဲ့ကားစင်းကိုမိုင်းရှင်းဖို့အတွက်လုပ်နေကြတာပါမိုင်းရှင်းလေးအဖွဲ့တွေဟာကာနီနာပတ်ဝန်းကျင်ကိုခက်လန်းလန်းကနေပိုက်ဆိုင်တိုက်ရှာဖွေခဲ့ပြီးတဲ့နောက်မိုင်းရှင်းလေးအဖွဲ့တွေမမြင်မဲ့လွတ်သွားတာတွေကိုအသေးစိတ်ရှာဖွေဖို့အတွက်မိုင်းရှာတဲ့စက်ရုပ်ကိုကားနာကိုဆေးလွတ်ခဲ့ပါတယ်မိုင်းကကားနောက်ဖုံးထဲမှာထောင်ထားတာလို့တန်ဆရာရှိတဲ့အတွက်မိုင်းရှင်းလေးတပ်ဖွဲ့ဝင်တဦးကကားနောက်ဖုံးကိုအသေးစားဖောက်ခွဲမှုလုပ်ပြီးတော့ဖြွင့်ခဲ့ပါတယ
် The aim is to open the boot up remotely. It's only small. It's
only small. ယူရဲကျကတော့နောက်ဖုံးကိုဝေးရနေလမ်းဖြွင့်ဖို့ပါ။ဒါအသိကိုသေးပြီးတော့30 gram လောက်ပဲရှိပါတယ်။အဲ့ဒီမှာရေပါပြီးတော့နောက်ဖုံးပိတ်နေတုန်းကဒီနားမှာထားပြီးဖြွင့်လိုက်တာပါ။
ဖောက်ခွဲပစ္စည်းတွေကကားနောက်ဖုံးထဲမှာရှိနေပြီးအဲ့ဒီဖောက်ခွဲပစ္စည်းတွေကိုအန္တရာယ်မရှိတော့အောင်ဖြုတ်ပြီးတဲ့နောက်မှာတော့ခြေရာလက်ရာတဲလွန်စားတက်တဲ့ထောက်ထားတွေကိုရှာဖွေဖို့အတွက်တခွဲကန်းကိုပို့လိုက်ပါတယ်အဲ့လိုတခွဲကန်းကိုပို့လိုက်ခြင်းအပြင်ဒီကားဘုံကိုဘယ်သူထောင်တယ်ဘယ်ဖွဲ့ကလုပ်တယ်ဆိုတာသိရဖို့အတွက်အထောက်အကူပေးနိုင်မှာဖြစ်ပါတယ
် By using this techniques of comparing biometric information
biometrics ကိုရေးအချက်လက်တွေကိုနှိုင်းရှင်တဲ့နီးစနစ်ကိုအသုံးပြုခြင်းအဖြစ်အဲ့ဒီလူကဘယ်သူဘဝဆိုတာကိုဖော်ထုတ်နိုင်မှာဖြစ်ပါတယ်အဲ့ဒီကနေမှတစင်သူ့ရဲ့အပေါင်းအသင်းတငယ်ချင်းတွေဘယ်သူဆိုတာကိုစက်ပြီးစုံစမ်းနိုင်မှာဖြစ်ပါတယ
်အရင်ကတော့အိုက်စလန်မှာလုပ်တဲ့နေတိုးအဖွဲ့ရဲ့စီးရေးလက်ကျင့်မှုတွေဟာအကြမ်းဖက်ဝါဒတိုက်ဖျက်ရေးကိုအဓိကအလေးပေးလှုပ်ဆောင်နေရှိပေမဲ့ဒီနေ့မှာတော့လက်နက်ကိုင်ပဋိပက္ခတွေကြုံနေရတဲ့နိုင်ငံတွေလည်းပါဝင်လာပါတယ်အခုဘုံရှင်လေးနဲ့မိုင်းရှင်လေးစီးလေးချင်းမှုတွေဟာယူကရိန်းမှာဖြစ်နေတဲ့စစ်ပွဲတွေပေါ်မှာအခြေခံပြီးတော့လုပ်နေတာဖြစ်ပါတယ
် This is something that was this is something meant for instance if they're
ဒါကတော့စုခွာသွားတဲ့တပ်ဖွဲ့တွေခြံထားခဲ့တာဖြစ်နိုင်ပါတယ်ယူကရိန်းစစ်သားတွေဒီကွန်ပျူတာတွေကိုဖွင့်နိုင်အောင်သူတို့ကကူနေကြတာပ
ါ Jonas Dobson ဟာစီးလေးချင်းမှုတွေမှာမပါဝင်နိုင်တဲ့အခြေအနေမှာတော့ Lithuanian နိုင်ငံမှာရှိတဲ့ Ukraine ကမိုင်းရှင်းလေး engineer တပ်ဖွဲ့ကိုမိုင်းရှင်းလေးဘယ်လိုလုပ်ရတယ်ဆိုတာကိုသင်ကြားပေးနေတာဖြစ်ပါတယ်။မနစ်တုန်းကတော့ Iceland နိုင်ငံကမိုင်းရှင်းလေးကျောင်းကျင်သူတွေဟာ Ukraine ကမိုင်းရှင်းလေးတပ်ဖွဲ့ဝင်48ယောက်ကိုလေ့ကျင့်သင်ကြားပေးခဲ့ပြီးနောက်ထပ်လည်းဆက်တင်သွားမှာဖြစ်ပါတယ်
။ They are defending their home country and they are defending their families so they're very motivated
သူတို့ကသူတို့နိုင်ငံကိုကာကွယ်နေကြတဲ့သူတွေသူတို့မိသားစုကိုကာကွယ်နေကြတဲ့သူတွေပါဒါကြောင့်သူတို့ကမိုင်းရှင်းလင်းရေးနဲ့ပတ်သက်ပြီးအရန်ကိုစိတ်အားထက်သန်ကြပါတယ်သူတို့ရင်ဆိုင်ရမယ့်အန္တရာယ်ကိုလည်းသူတို့သိပါတယ်ဒါကကျွန်တော်တို့အတွက်အခက်အခဲဆုံးဖြစ်ပြီးသူတို့တွေလည်းအများပြားထိခိုက်တရားမယ်ဆိုတာကျွန်တော်တို့သိပါတယ်ဒါကြောင့်ကျွန်တော်တို့တတ်နိုင်တဲ့လောက်သူတို့ကိုစူးစမ်းပြီးတင်ပေးနေတာပ
ါဒီနေ့ပြုလုပ်တဲ့စီးရေးလက်ချက်မှုကတော့နိုင်ငံပေါင်း16နိုင်ငံကတပ်ဖွဲ့ဝင်430ပါဝင်ခဲ့ပြီးတော့ဒီနေ့မှာတော့ဘုံရှင်းလင်းရေးတွေမိုင်းရှင်းလင်းရေးတွေကိုအလေးပေးလှုပ်ဆောင်ခဲ့ကြတာဖြစ်ပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်းအဖြစ်နဲ့ VOA သတင်းစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီအီးမေးလ်သတင်းလောင်းကို Facebook စာမျက်နှာကနေပြီးတော့လွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ Sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့အင်တာနက်ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလောင်းတောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ဖြူရင်မြန်မာပိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ကောင်းစင်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးတော့အီးမေးလ်သတင်းလွှာတောင်းယူနိုင်ပါတယ်။နောက်ဒီနေ့ကတော့ဖြူရင်မြန်မာအီးမေးလ်လိပ်စာ bambi@viewnews.com ဒါမှမဟုတ်ရင်လည်းဖြူရင်မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါတယ်။နေ့စဉ်တနေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းလောကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစီနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပြည်သက်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါတယ်ရှင
်။မင်္ဂလာမနက်ခင်းပါရှင်။ VOA မေးခင်တန်ရဲ့အောက်တိုဘာလ23ရက်တောက်ကြနေ့မနက်ရေဒီယိုစီစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းနိုမီတာ24 50နဲ့လိုင်းလက်မီတာ190ရူကနေခြုံလင်ပေးနေတာဖြစ်ပါတယ်။အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားမှာပါ။အရင်ဦးဆုံးတော့ဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုတင်ဆက်ပေးပါမယ်။ဒီတစ်ပတ်မှာတော့ဒီစစ်အာဏာရှင်နီကုန်းချုပ်သွားရုံနဲ့ Federal Democracy နိုင်ငံပေါ်ထွက်လာနိုင်မလားဆိုတာနဲ့ပတ်သက်ပြီးတော့ဖြစ်နိုင်ခြေအမျိုးမျိုးကိုလေ့လာသုံးသက်ကြတဲ့အကြောင်းဥအောင်ခင်ကရေးသားပြီးတော့ကိုညံဝင်းအောင်နဲ့အထူးတင်ပြပေးထားပါရရှင်။
လူ ਉ တော်နိုင်ရင်ဟာအရှင်ရနေပြီဖြစ်လို့စစ်အာဏာရှင်စနစ်မကြားမီဒီကုန်းချုပ်တော့မယ်လို့မျှော်လင့်နေကြပါတယ်။ဒါပေမဲ့မျက်မှောက်ကစ်တမိုင်းကိုကြည့်ရင်စစ်အာဏာရှင်မင်းဆိုးမင်းညစ်ကြာဆုံးသွားရုံနဲ့ပြည်သူဒီမိုကရေစီနိုင်ငံပေါ်ထွန်းလာတာမဟုတ်ကြောင်းသိနိုင်ပါတယ်။လီဘီယာနိုင်ငံမှာအာဏာရှင်ဂဒါဖီကြာဆုံးသွားပြီးတဲ့နောက်အခြေအနေပိုဆိုးလာပုံကိုစက်တင်ဘာ၄ရက်နေ့ထုတ်TVB အင်္ဂလိပ်ဘာသာဆောင်းပါးမှာဖော်ပြပါလေ။မင်းဆိုးမင်းညစ်ကိုဖယ်ရှားရုံနဲ့တရားမျှတတဲ့ဒီမိုကရေစီလူပောင်ပေါ်ပေါက်လာမှာမဟုတ်ပါဘူး။ခိုင်မာတဲ့အခြေခံအုံမြင့်တွေတည်ဆောက်ဖို့လိုပါတယ်တဲ့။တရားမျှတပြီးပင့်တော်တဲ့အခြေခံအုံမြင့်ကိုမတည်ဆောက်နိုင်တဲ့အတွက်ရုရှားနိုင်ငံမှာအာဏာရှင်ကြာဆုံးပြီးအနှစ်တရာကြာတဲ့အခါမှာထောက်လန်းရေးဟောင်းပူတင်ဟာအာဏာရှင်ဖြစ်နေတာတွေ့ရပြန်ပါတယ်။ပြည်သူလူထုအများစုကလက်မခံတဲ့လူနည်းစုအစိုးရဟာတက်ဆိုးရှိမှမဟုတ်ပါဘူးပြည်သူတွေအနစ်နာခံပြီးဖြုတ်ချလိုက်တဲ့အာဏာရှင်စနစ်ကိုအစားထိုးမဲ့ဒီမိုကရေစီအခြေခံအုံမြစ်တွေတည်ဆောက်ဖို့လိုပါတယ်အခြေခံမကောင်းရင်ဒီမိုကရေစီမရနိုင်ပါဘူ
းလွတ်လပ်ရေးရတော့ငါရှိခဲ့တဲ့ဒီမိုကရေစီအခြေခံအုံမြစ်မခိုင်မာတာဟာဆက်အာဏာရှင်တွေအာဏာရလာဖို့လမ်းခင်းပေးလိုက်တယ်လို့ဖြစ်သွားခဲ့ပါတယ်ဘူနေဝင်းဘူတန်းရွှေနဲ့မင်းအွန်လိုင်းစတဲ့အာဏာရှင်တွေကြီးစိုးတဲ့နိုင်ငံဖြစ်လာပါတယ်။ဒါကြောင့်အခုကလေးကဒီမိုကရေစီအခြေခံအုပ်မြစ်တွေတည်ဆောက်ဖို့လိုတယ်လို့ DVB ဆောင်းမကဆိုပါတယ်။ VOA သတင်းနောက်လူခန့်ကတော့စစ်ကောင်စီကိုစန့်ကျင်တဲ့လက်နက်ကင်တပ်ဖွဲ့တွေမှာတူညီတဲ့နိုင်ငံရေးလမ်းစဉ်မရှိတာကိုအားနည်းချက်အဖြစ်ထောက်ပြထားပါတယ်။ NUG နဲ့မဟာမိတ်လှုပ်ထားတဲ့တိုင်းရင်းသားလက်နက်ကင်တွေမှာအယူအဆအမျိုးမျိုးရှိပါတယ်တဲ့။ကိုနေမြေလွတ်မြောက်ရင်ကိုကြိုက်တဲ့အစိုးရစနစ်ကိုကျင့်သုံးမဲ့ပုံစံမျိုးဖြစ်နေပါတယ်။ NLD အစိုးရတည်ဆောက်ဖို့စိတ်မကူကြပါဘူး။ဒေါ်လာရေးအကြောင်းပြောနေပေမဲ့စည်ရေးနိုင်ငံရေးလက်တွဲမှုကမရှိသလောက်ဖြစ်နေတယ်လို့ဆိုပါတယ်။တိုင်းသားလက်နက်ကိုင်တွေမပါတဲ့ဒေါ်လာရေးဟာအလားအလာမရှိဘူးလို့ဆိုပါတယ
်။စစ်ကောင်စီဟာတပ်ပြည့်ရဲ့18ရာခိုင်နှုန်းကိုသာထိန်းချုပ်နိုင်ပြီးPDF နဲ့တိုင်းရင်းသားတပ်က52ရာခိုင်နှုန်းချုပ်ကင်နိုင်ပါတယ်။ထိန်းချုပ်ဖို့ပြိုင်ဆိုင်တဲ့နေရာက20ရာခိုင်နှုန်းကျော်ရှိပါတယ်။ဒါပေမဲ့ NUG PDF ဟာမဟာမိတ်တိုင်းရင်းသားလက်နက်ကင်တွေအပေါ်မှာမိခိုနေရပါတယ်။ Feature အုပ်ချုပ်ရေးတည်ဆောက်ဖို့နေရာမရှိဘူးလို့ဆိုပါတယ်။ NUG ဟာတော်လိုင်းရေးမဟာမိတ်တွေရဲ့ဆက်သွယ်ညှိနှိုင်းရေးအဖွဲ့သာဖြစ်တယ်လို့တိုင်းရင်းသားတပ်တွေကမြင်ကြပါတယ်တဲ့။နောက်တက်မဲ့အစိုးရအနေနဲ့မမြင်ကြဘူးလို့လူခန့်ကဆိုပါတယ်။ဒါပေမဲ့တိုင်းရင်းသားတပ်ဖွဲ့တွေဟာအစိုးရအဖြစ်အတိအမှတ်ပြုမခံရလို့နိုင်ငံခြားအကူအညီရဖို့ပြဿနာရှိပါတယ်တဲ့
တိုင်းရင်းသားထိန်းချုပ်တဲ့နယ်မြေတတ်မှတ်ရမှာလဲပြဿနာရှိတာမို့တအန်းတပ်ဖွဲ့ဟာထိန်းချုပ်နယ်မြေတိုးချဲ့နေတာပါဝါနဲ့ကချင်ဟာတအန်းကိုစည်ရေးအကူအညီပေးပေမဲ့ဝါဟာကိုပိုင်အုပ်ချုပ်နေရတာကိုကျင့်တဲ့နေပုံရပါတယ်ချင်းတဲ့ရခိုင်ဟာလဲကိုပိုင်အုပ်ချုပ်ခွင့်ရဖို့တိုက်ပွဲဝင်နေတာဖြစ်ပါတယ်စစ်ကောင်စီကိုဆန့်ကျင်နေတဲ့တိုင်းရင်းသားတပ်ကြီးတွေဟာNUG ကိုတရားဝင်အစိုးရအဖြစ်အတိမတ်ပြုလို့ပုံမရဘူးလို့လူခန့်ကဆိုပါတယ်တိုင်းသားတက်တွေထဲမှာရခိုင်တက်တော်ဟာအခိုင်အမာဆုံးနဲ့စုဖွဲ့မှုအကောင်းဆုံးဖြစ်တယ်လို့ဆိုပါတယ်ကရင်လူမျိုးရေးတက်မှာတော့ခေါင်းဆောင်မှုပြဿနာရှိနေပါတယ်ဒါကြောင့် NLD NUG အဖွဲ့ဟာမဟာမိတ်တိုင်းသားလက်နက်ကိုင်တွေ PDF တွေနဲ့ CDM လို့သူတွေကိုအတူတကွလုကန်နိုင်အောင်ဆောင်ကျဉ်းနိုင်မလားဆိုတဲ့အပေါ်မှာတော်လိုင်းရေးဟာမူတည်နေတယ်လို့ဆိုပါတယ်ဒေါ်စုကိုထောက်ခံတဲ့ဒီမိုကရေစီဘက်တော်သားတွေကိုလည်းရှော့တွက်လို့မရဘူးလို့ဆိုပါတယ
်စင်ကာပူတက္ကသိုလ်ကသူ့တေသည်အန်ဒါစ်ကတ်စတိန်မူလာကတော့အနာသိန်းစစ်တပ်ပျက်စီးသွားရင်2003ခုနှစ်မှာအီရတ်စစ်တပ်ဖျက်သိမ်းလို့အစွန်ရောက်မူဆလင်လက်နက်ကင်တွေပေါ်ထွက်လာတာမျိုးဖြစ်နိုင်ပါတယ်တဲ့ဒါလို့မဖြစ်အောင်စစ်ကောင်းဆောင်တွေပေါ်ထွက်လာရေးကိုအာရုံစိုက်ရမယ်လို့ဆိုပါတယ်ဒါပေမဲ့လက်ရှိအာဏာသိမ်းတပ်ကိုနိုင်ငံခြားစစ်တပ်လို့ပြည်သူလူထုကယူဆတဲ့အတွက်တပ်မတော်သစ်ပေါ်ထွက်လာအောင်အပြည်ပြည်ဆိုင်ရာကစဉ်းစားသင့်တယ်လို့ဆိုပါတယ်။ဒါကတော့အပြောလွယ်သလောက်လောက်ရခဲ့တဲ့ကိစ္စဖြစ်နေပါတယ်။ပထမဦးစွာ NUG တိုင်းရင်းသားလက်နက်ကိုင်နဲ့အရက်ဖက်အဖွဲ့အစည်းတွေနဲ့ထိတွေ့ဆက်ဆံပြီး NUG ကိုအစိုးရရန်တရာတည်ဆောက်နိုင်အောင်ကူညီရမယ်လို့ဆိုပါတယ်။ဒုတိယအချက်ကတော့အာဆီယံအနောက်တိုင်းအင်အားစုနဲ့တရုတ်ပါဝင်တဲ့မဟာမိတ်အဖွဲ့ကဖက်ဒရယ်ဗဒိန်ငင်ကိုအသိအမှတ်ပြုဖို့ဖြစ်ပါတယ်တတိယအချက်ကအနောက်တိုင်းနဲ့အင်အားစုတွေစုပေါင်းပြီးလူမှုရေးအကူအညီပေးဖို့ဖြစ်ပါတယ်ဒီလိုလုပ်နိုင်ရင်မင်းစိုးမင်းညစ်စစ်ကောင်းဆောင်ကိုဖယ်ရှားပြီးစစ်တပ်ကိုပြုပြင်ကဖက်ဒရယ်နိုင်ငံတည်ထောင်နိုင်လိမ့်မယ်လို့အန်ဒါစ်ကတ်စတိန်မူလာကဆိုပါတယ်ခင်ဗျာ
ဦးအောင်ခင်ရဲ့မြမရေးတုံးသက်ချက်အစီအစဉ်ကိုဦးအောင်ခင်နဲ့အတူကိုညာဝင်းအောင်ကတင်ဆက်ပေးခဲ့တာပါရှင်။အခုဆက်ပြီးတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ကျန်းမာရေးကဏ္ဍကိုလည်းတင်ဆက်ပေးပါဦးမယ်။ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့အချိန်ပိုင်းအစာရှောင်တာရဲ့ယောဂါကာကွယ်ပုံကိုတင်ပြထားပါရယ်။အချိန်ပိုင်းအစာမစားဘဲနေတာကြောင့်နှလုံးနဲ့သွေးကြောယောဂါ၊အုံနှောင်းနဲ့အာရုံကြောယောဂါနဲ့နောက်တခြားယောဂါတွေကနေပါကာကွယ်ပေးနိုင်တယ်ဆိုတာကိုသိထားသင့်တယ်လို့ကျန်းမာရေးပညာရှင်တွေကပြောပါရယ်။ဘယ်လိုတခြားယောဂါတွေကိုပါဘယ်လိုပုံနဲ့ကာကွယ်ပေးတာပါလဲသူတည်တနာတွေးရှိချက်တွေဘာတွေရှိထားပါလဲဒီအကြောင်းနီယောမျိုးခွန်တဲ့တက်သူကအပိပိဆိုင်ရာအစာအာဟာရဆိုင်ရာပါမောက္ခဒေါက်တာခင်မချူကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင
်โอเคပါမောက္ခဒေါက်တာခင်မချူခင်ဗျာကျွန်တော်တို့အချိန်ပိုင်းအစာရှောင်တာအတွက်လုံးတင်တဲ့ပုံစံတွေနဲ့ကျန်းမာရေးအကျိုးရှိတာတွေကိုပြောခဲ့တာမှာအဝလွန်တာနဲ့စီဂျီအိုနောက်ရှင်သာကင်ဆာတွေကိုဘလို့ကာကွယ်သက်သာစေတာတွေကိုအသေးစိတ်ပြောခဲ့ပြီးမှာအခုတော့ဆက်မရေးနှလုံးသွေးကြောနောက်အုံနှောက်နဲ့အာရုံကြောအပါအဝင်တခြားယောဂါတွေကိုရောဘလို့ကာကွယ်လျှော့ချနိုင်မှုကိုအဓိကပြောမှာမို့နှလုံးနဲ့သွေးကြောယောဂါတွေအတွက်စပြောပြပေးပါလားဆက်မရေ
းဒါဟိုမြန်မာပြည်မှာလည်းအရန်အဖြစ်များတဲ့ cardiovascular ဒီနှလုံးသွေးကြောနဲ့ပတ်သက်တဲ့ယောဂါတွေပေါ့နော်အဲ့ကောင်တွေဆိုရင်ဟိုဈေးရဖြစ်ဆိုလဲဈေးတွေဝတ်တောက်မယ်ဆိုလဲအရန်ဈေးကြီးတယ်လေနှလုံးနဲ့ပတ်သက်ပြီးတော့ဈေးကန်းသွားပြရင်လည်းဆရာဝန်ဘိုးကလည်းအထုကုနဲ့ပြမှာဆရာဝန်ပြရတာလည်းဈေးကြီးတယ်ဈေးဘိုးတွေကလည်းဈေးကြီးတယ်ပြီးရင်အဲ့နှလုံးနဲ့ပတ်သက်လို့ရှိရင်ကျန်တဲ့လူရဲ့ခန္ဓာကိုယ်ရဲ့အစိပ်ပိုင်းကလည်းအများအမောပန်းနွမ်းနဲ့ဟိုဟာဆိုလဲမလို့ရဒီဟာဆိုလဲမလို့ရဆိုအဲ့လိုမျိုးဆိုတော့အတားအရမ်းများနေတဲ့မျိုးမှာဒီ intermittent fasting အချိန်ပိုင်းစားခြင်းကြောင့်အကျိုးသက်ရောက်မှုတွေကအရန်ကောင်းတယ်ပေါ့နော်အဲ့တော့ဒီလိုအချိန်ပိုင်းမစားဘဲနေလိုက်ခြင်းကြောင့်နံပါတ်၁သွေးပေါင်ချိန်ကိုထိန်းညှိပေးသွားတယ်သွေးပေါင်ချိန်ထိန်းပေးတဲ့ဆိုရီးယားနှလုံးခုန်မှာမှန်သွားပြီအဲ့ဒါဆိုလို့ရှိရင်ဒီသွေးထဲမှာရှိတဲ့ acidity တွေကကိုယ်နဲ့ကောင်းတဲ့အဆီဖြစ်တဲ့ဒီ high density lipoprotein HDL ရှိမယ်low density lipoprotein မကောင်းတဲ့ cholesterol LDL တွေရှိမယ်ဆိုအဲ့တော့ HDL တွေကောင်းတာတွေရောမကောင်းတဲ့ LDL တွေရောဒီ cholesterol တွေအကုန်လုံးကိုလည်းသူကထိန်းညှိပြီးပေးသွားတယ်ဒီအချက်တွေကနှလုံးသွေးကြောတွေက brittle ကျွတ်ဆက်လာတာမျိုးလို့သွေးကြောတွေကျဉ်လာတာပိတ်ဆို့လာတာဒါတွေကိုလည်းကာကွယ်ပေးတယ
်ဟုတ်ကဲ့ဆရာမကြီးဒီနှလုံးနဲ့သွေးကြောယောဂါကာကွယ်ပေးနိုင်တာအတွက်ထူးထူးခြားခြားသုတေသနတွေ့ထားတာကရှိသေးလားဆရာမကြီ
းဟုတ်သုတေသနတွေ့ရှိချက်တွေအရဆိုလို့ရှိရင်ဒီနေ့စဉ်စားသုံးမှုရဲ့ပေါ့နော်အနည်းဆုံး7ရာခိုင်နှုန်းလောက်လျှော့စားရင် ဒါဆိုဆိုကျွန်မပြောခဲ့တဲ့သူတေသနာတွေဆိုရင်ဟိုကနာ breast cancer ရောဂါတွေတွေဆိုရင်25ရာခိုင်နှုန်းလျှော့ပေးတယ်50ရာခိုင်နှုန်းကယ်လိုရီတိလျှော့စားတယ်အခုကပုံမှန်လူသားတယောက်အနေနဲ့နေ့စဉ်စားနေတဲ့ကယ်လိုရီရဲ့စနစ်ရာခိုင်နှုန်းဥမာကျမတို့2000စားတယ်ဆိုရင်2000ရဲ့စနစ်ရာခိုင်နှုန်းလောက်ပဲလျှော့စားအဲ့ဒါဆိုလို့ရှိရင်နှစ်နှစ်အတွင်းမှာနှလုံးသွေးကြောယောဂအန္တရာယ်နေပြီးတော့ရောကြစေနိုင်တယ်လို့ဒါသူတေသနာမှာတွေ့ထားတယ်
ဟုတ်ကဲ့ဆရာမနောက်အုံနှောင်းတဲ့အာယုံကြောယောဂတွေအတွက်ရောဘယ်လိုကာကွယ်ရှော့ချပေးနိုင်တာတွေ့ထားလဲဆရာမရေ
ဒီအုံနှောင်းအာယုံကြောနဲ့ပတ်သက်ပြီးတော့ဗောနော်အဲ့ဒါအတွက်ဘယ်လောက်အကျိုးရှိလဲဆိုတော့အထူးသဖြင့်ငငယ်တုန်းမှာတော့ကျမတို့ကကလေးတွေကို dietary diversity လူဘဝကိုစရောက်လာတဲ့ amino acid ဆိုပြီးတော့ထွက်လာတဲ့နှစ်နှစ်ကနေစပြီးတော့ကလေးတွေက dietary diversity ဆောင်းစားပါခန္ဓာကိုယ်ဖွံ့ဖြိုးမှုတွေတိုးတက်မှုတွေအတွက်အဲ့တော့လူလက်ပိုင်းကိုရောက်လာတဲ့အချိန်မှာကျတော့အဲ့ဆောင်းစားတဲ့အထက်မှာမှပိုရှင်ပေါ့နော်ပမာဏကိုဂရုစိုက်ပြီးတော့ရှော့စားတဲ့ဒါကြောင့်မို့အဲ့ဒီမှာလိုအပ်ထားတဲ့ပိုးပြီးစားသုံးမယ်ဆိုလို့ရှိရင်ဒါကြောင့်ဆိုဆိုကပြောတဲ့အသက်စားသုံးပစ္စည်းတွေစားသုံးနေဆိုရင်အငန်းတွေများတဲ့အတွက်ကြောင့်မို့လို့နောက်ပိုင်းကျတော့ hypertension နဲ့ high blood pressure တွေးလို့တွေးတဲ့တွေဖြစ်ပြီးတော့ stroke လင်းငန်းတွေဖြတ်တဲ့ယောဂါတွေကိုအသက်လူလက်ပိုင်းရွယ်ကူအသက်18 20 25လောက်တွေခံစားနေရတော့တွေ့ရတယ်။နောက်ပြီးလို့ရှိရင်ဒီ Alzheimer အသိပေးတဲ့ယောဂါမျိုးတွေပြီးရင် Parkinson အကျော်ယောဂါမျိုးတွေဒါမျိုးတွေလည်းဖြစ်ပေါ်လာတယ်။အဲ့ဒါတွေကခုနပြောတဲ့အုံနောက်အာယုံကြောနဲ့ပတ်သက်တဲ့ယောဂါတွေပေါ့နော်။ဆိုအဲ့ဒီနေရာတွေမှာလည်းအခုလိုမျိုး intermittent fasting အချိန်ချာပြီးတော့စားမယ်ပြီးလို့ရှိရင်ကယ်လိုရီကိုတကယ်အကိုကယ်လိုရီနဲ့ပြီးတော့အဟာရများတဲ့ကယ်လိုရီ restriction အဲ့လိုကန့်သတ်ပြီးတော့စားတာလေးတွေစနစ်ကျရလုပ်တယ်ဆိုလို့ရှိရင်အဲ့ဒီ Alzheimer ယောဂါနဲ့ရောပါကင်ဆန်ယောဂါဖြစ်ပွားမှုတွေကိုကျဆင်းစေနိုင်တယ်လို့ဒါဒီတလိမ့်ဆန်နေနဲ့လုပ်တဲ့ mice တွေပေါ့ကြွက်တွေနဲ့လုပ်တဲ့သူတေသနာမှာသူကအဖြေကြီးပြောထားတယ်ပေါ့နော
်ဟုတ်ကဲ့ဆရာမကြီးနောက်ရောတခြားယောဂါတွေကိုဘယ်လိုကာကွယ်ရှော့ချနိုင်တာတွေကိုတွေ့ထားသေးလဲဆရာမအ
ဲ့နောက်တစ်ခုကကျတော့ဒီ inflammation ပေါ့ရောင်ရမ်းတာတွေအလုံးဖြစ်မှုကိုလည်းဒီ intermittent fasting ကအများကြီးကာကွယ်ပေးတယ်အချိန်ပိုင်းအစာမစားခြင်းကြောင့်ပေါ့နော်ဒီဟာတွေကိုရှော့ချပေးတယ်ဒီကိုလေးရင်ရှော့ချတာနဲ့တစ်ဆက်တည်းမှာပဲကျမတို့ညီမကြီးမှာအဖြစ်များတဲ့အရိုးအစစ်ယောဂရှိတဲ့လူတွေလေဗနာတို့အဲဂေါ့တို့အဲ့လိုအစစ်ယောဂနဲ့ပတ်သက်ပြီးယောဂရှိတဲ့လူတွေမှာလည်းသူတို့ကအများနဲ့ရောင်ရမ်းကြတယ်တခုအစာမသွားတယ်ဆိုရင်ရောင်ရမ်းလာဥမာမြှစ်စားတယ်မှုစားတယ်ဆိုရင်ချက်ချင်းသူတို့ရောင်တက်လာတယ်ဟို fructose များတဲ့အသီးတွေစပြည့်သီးတို့လိုမပြောကြီးတို့လိုတည့်ရသီးတို့လိုစားရင်သူတို့ချက်ချင်းလက်စစ်တွေချီစစ်တွေရောင်တက်လာတယ်ဆိုဒါမျိုးတွေကလည်းအခုလို intermittent fasting ကနေပြီးတော့အများကြီးအကူအညီပေးတယ်လုံးဝ inflammation အရာကိုရောကြစေတယ်တက်ပါစေတယ်ကိုနောက်ပြီးလို့ရှိရင်ဒီချောင်းဆိုးရင်ကျက်တဲ့အတွက်တို့ရဲ့ဒီအဆုတ်လေးပြုံးလေးရောင်းတာလို့အဲအဲ့ဟာဒီအတွက်ကိုလည်းသူကအများကြီးရောကြသွားစေ
ဟုတ်ကဲ့ဆရာမဒီညမှာရင်ကျက်အတွက်ရောသက်သာစေဖို့တွေ့ထားသေးလားဆရာမ
ရင်ကျက်ပန်းတာယောဂါလေးအဲ့တော့အချိန်ပိုင်းခြားပြီးတော့အစာမစားဘဲနေလိုက်ခြင်းကြောင့်ကိုအလေးချိန်ရောကြသွားတယ်ဒါကပုံမှန်မျက်စိနဲ့မြင်နိုင်တယ်အဲ့တော့အဲ့ဒီမှာကိုအလေးချိန်ရောကြသွားတဲ့အတွက်ဒီအဝလွန်နေတဲ့လူတွေဆိုလို့ရှိရင်ပုံမှန်ဆိုသူကရင်ကျက်ပန်းတာလို့အဲ့လိုမျိုးယောဂါအရင်ပြင်းတယ်လေအသက်ရှူပြင်းတာလို့ဆိုအဲ့ဒါမျိုးမှကြတော့ तू ကအခုလို intermittent fasting လုပ်လိုက်ခြင်းကြောင့် तू အဲ့ဒါတွေကို तू အများကြီးရောကြပြီးတက်တာစီ
ဟုတ်ကဲ့ဆရာမကြီးဒီနေရာမှာအရင်တုန်းကတော့ရှင်သားကင်ဆာရှော့ချနိုင်မှုကိုကျွန်တော်တို့ပြောခဲ့တယ်ပေါ့နော်တခြားကင်ဆာတွေကိုရောဘယ်လိုရှော့ချပေးနိုင်တာတွေ့ထားသေးလဲဆရာမကြီ
းကင်ဆာမှာလည်းဆိုဆိုကကျွန်မပြော तू အဖြစ်များတာတော့အမျိုးသမီးတွေဆိုရင်ရင်သားကင်ဆာဖြစ်မယ်ပြီးလို့ရှိရင်တအိမ်ကင်ဆာဖြစ်မယ်နောက်ပြီးကြတော့ဥမာရီတို့ကိုညီမကြီးမှာအဖြစ်များတဲ့ကင်ဆာတွေပေါ့နော်အဲနောက်ပြီးအမျိုးသားတွေဆိုလည်းစီဂျိတ်ကင်ဆာပေါ့အဲ့တော့အချိန်ပိုင်းအစာဖြတ်စားလိုက်ခြင်းဖြတ်ထားလိုက်ခြင်းအပြင်နဲ့ကယ်လိုရီတွေရော့ပြီးတော့နော်ကယ်လိုရီတွေကရှော့ပြီးကျွေးတော့အဲ့ဒီမှာသူတေသနာတွေ့ရှိချက်တွေအရဆိုလို့ရှိရင်ဒီကင်ဆာဆဲတွေကကျုံသွားတယ်။နောက်ပြီးလို့ရှိရင်ကင်ဆာဆဲတွေရဲ့စွမ်းအင်ရယူသုံးစွဲမှုတွေကလည်းရော့သွားတယ်။အဲ့ဒီကနေပြီးတော့ကင်ဆာဆဲတွေကြီးထွားမှုကလည်းလုံးဝနှေးသွားပြီးတော့ဒါကင်ဆာဖြစ်မှုကိုကာကွယ်ပေးတယ်ဖြစ်နေတဲ့ယောဂရဲ့ကြီးထွားမှုကိုရှော့ချပေးတယ်အဲ့တော့ထွက်လာတဲ့အကျိုးကျေးဇူးတွေမှာအထူးသဖြင့်ဒီကင်ဆာတွေနဲ့ဆိုလို့ရှိရင်အဓိကကတော့ဒီအင်ဆူလင်နဲ့ဒီကြီးထွားလာတဲ့ဟော်မုန်းတွေအပေါ်မှာထိန်းချုပ်ထားနိုင်တဲ့အတွက်ကြောင့်မလို့ဒီကင်ဆာဖြစ်ပွားမှုတွေကဒါရော့ကြလာတာပေါ့နော်ဒါတွေးရှိချက်တွေအရအဲ့တော့ဒီနေ့မျက်မှောက်ကာလမှာဆိုလို့ရှိရင်ကျမတို့ဒီအဖြစ်များနေတဲ့ခုနဆောဆောပြောခဲ့တဲ့ရင်သားကင်ဆာ၊စီဂျိတ်ကင်ဆာ၊တအိမ်ကင်ဆာ၊ဥမာရီကင်ဆာအစရှိတဲ့ပြင်ဓာတ်တွေကိုအချိန်ပိုင်းအစာဖြတ်ပြီးတော့စားသုံးခြင်းအပြင်ကုနေတဲ့ခင်မီတဲ့ဆေးဝါးတွေနဲ့ကုထုံးတွေကိုလည်းအများကြီးအကျိုးသိရမှုရှိတယ်လို့သူတေသနာကနေပြောထားတာပေါ့နော်အဲ့တော့ဒီအချိန်ပိုင်းချပြီးစားတယ်ဆိုတာကပြောရင် light လုတ်ဖို့လွယ်ပါမလားဆိုရင်တကယ်တမ်းကကြတော့ဒါလုတ်ကြည့်ရင်းနဲ့လုတ်ဖြစ်သွားလိမ့်မယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာမ
ကိုဝင်းမ င်းစီစဉ်တင်ဆက်တဲ့ကျန်းမာရေးအစီအစဉ်ပါရှင်။အခုဆက်ပြီးတော့တိုင်းရင်းသတင်းလောကအစီအစဉ်ကိုတင်ဆက်ပေးပါဦးမယ်။အပတ်စဉ်ကြာသပတေးညနဲ့တောက်ချာမနက်ခင်းအစီအစဉ်တွေမှာတင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလောကအစီအစဉ်ကိုတော့နေဆက်ဒီသာတိုင်းရင်းသတင်းတောက်တွေကစူးစီးတင်ဆက်ပေးထားတာပါရှင
်။စင်တင်ဆက်သွားမယ်တိုင်းရင်တင်းလွာကကျဆိုပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမအာမီပါနေဆက်ဒေသတိုင်းသားတင်းနောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်တင်းလွာမှာနားဆင်ရမှာတွေကတော့ KIO ဌာနချုပ်လိုက်စားအနီးကမုံလိုက်ခဲစစ်ပေးဆောင်စခန်တိုက်ခိုက်ခံရမှုတွေစစ်ပေးဆောင်ပြည်သူအယောက်600နီးပါးအတွက်အရေးပေါ်အကူအညီတွေလိုအပ်နေပါတယ်ခုံဟန့်ရွာအနီးစစ်ကောင်စီတပ်တိုက်ခိုက်ခံရပြန်တော့စစ်ကြောင်းမှုအပါအဝင်6ယောက်ပေးဆုံးသွားပါတယ်တင်းလွာတွေထဲမှာတော့မုံလိုက်ခဲစစ်ပေးဆောင်စခန်ဖြတ်အားပြင်လက်နက်ကြီးနဲ့ပစ်ခတ်ခံရပြီးကလေးငယ်တွေအပါအဝင်စစ်ဆောင်တွေထိခိုက်ပေးဆုံးခဲ့တဲ့အကြောင်းနားဆင်ရဖို့ရှိပါတယ်
ကျမကနန်းဟွန်ဘာရှင်တရင်တွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါစစ်ကောင်စီရဲ့ဖြတ်အားပြင်လက်နက်ကြီးနဲ့ပစ်ခတ်တိုက်ခိုက်မှုကြောင့် KIO ဌာနချုပ်လိုင်စာအနီးကမွန်လိုင်းခက်စစ်ဆောင်ပြည်သူ600နီးပါအတွက်အရေးပေါ်အကူအညီတွေလိုအပ်နေတယ်လို့အကူအညီပေးနေသူတွေကပြောပါတယ်မွန်လိုင်းခက်စစ်ဆောင်စခန်းဘုံကျဲတိုက်ခိုက်ခံရမှုကြောင့်ကလေးငယ်တွေအပါအဝင်ပြည်သူ19ဦးသေဆုံးခဲ့ပြီး60နီးပါထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ KIO ပြောခွင့်ရဗိုလ်မှူးကြီးနော်ဘူးကပြောပါတယ်ဒီတိုက်ခိုက်ခံရမှုထဲအိမ်ထောင်စု133စုရဲ့အိုးအိမ်ပျက်စီးဆုံးရှုံးခဲ့ပြီးစစ်ရှောင်ပြည်သူ985ဦးအတွက်အကူအညီတွေလိုအပ်နေတယ်လို့လိုက်စာရှိစစ်ရှောင်ကူညီပေးနေသူလူငယ်တဦးကပြောပါတယ်အသေးစိတ်အခြေအနေကိုတော့သတင်းလွှာတွေထဲမှနားဆင်ရဖို့ရှိနေပါတယ်
ကယားကရနီပြည်ဘောလခဲခရိုင်ဖားဆောင်မြို့နယ်ခုံဟန့်ရွာအနီးကိုအင်အားတရာဝန်းကျင်နဲ့စစ်ကြောင်းထိုးလာတဲ့စစ်ကောင်စီတပ်တိုက်ခိုက်ခံရပြီးနောက်စစ်ကြောင်းမှု၃ပွင့်တယောက်အပါအဝင်၆ယောက်သေဆုံးတယ်လို့ကရနီတွန်လှိုင်းသတင်းရင်းမြစ်တွေကပြောပါတယ်ဖားဆောင်မြို့နယ်အခြေစိုက်တပ်မ55လက်အောက်ခံချီလင်တပ်ရင်းတွေဖြစ်တဲ့ခမရ134ခမရ135တပ်တွေကိုကရနီတွန်လှိုင်းအင်အားစုတွေကစီးကျူတိုက်ခိုက်ခဲ့တာဖြစ်တယ်လို့ဖားဆောင် PDF ပြန်ကြားရေးတာဝန်ခံတယောက်ကပြောပါတယ်အခုလလေးရက်နေ့မနေ့ကတိုက်ပွဲတယ်စစ်ကောင်စီတပ်ရဲ့ MA1 တလဲ MA2 တလဲ MA3 တလဲစုစုပေါင်းတနက်3လက်နဲ့ခဲယမ်းဆက်ဆက်ပစ္စည်းတွေကိုလည်းသိမ်းဆည်းရမိခဲ့တယ်လို့ဖားဆောင် PDF ကထုတ်ပြန်ထားပါတယ်
ရှမ်းပြည်မြောက်ပိုင်းတရုတ်နယ်ဆက်မူဆေနမ်ခမ်းမြို့နယ်မှာကလေးလူရဲ့ခိုးတဲ့ဂိုင်းတွေများပြားလာနေပါတယ်။အော်တိုဘာလ9ရက်နေ့မနက်ပိုင်းနမ်ခမ်းမြို့စီးတန်းရက်ွက်မှာအသက်၄နှစ်အရွယ်တန်းငယ်ကိုမူကြိုကျောင်းပို့ဖို့အသွာလမ်းမှာလူ9ယောက်ပါတိုယိုတာ Crown Car တစ်စီးကကလေးငယ်ကိုမိခင်လက်ကနေလူယူဆွဲထုတ်ပြီးကားပေါ်တင်သွားပါတယ်။နမ်ခမ်းနမ်ဖကလန်ခွဲ73မိုင်ရွာမှာကလေးတင်ဆောင်လာတဲ့ကားကိုပြည်သူ့စစ်တပ်ဖွဲ့ကတားဆီးပစ်ခတ်လို့ကားပေါ်ပါလာတဲ့ကြံပေးဆွဲသူတယောက်တည်ဆုံးပြီးနှစ်ယောက်ဖမ်းဆီးရမိခဲ့ပါတယ်။ကြံတဲ့နှစ်ယောက်ကတော့ထွက်ပြေးလွတ်မြောက်ခဲ့ပါတယ်။ကလေးငယ်ကတော့ဒဏ်ရာပြင်းထန်လို့တရုတ်နိုင်ငံဖက်ကျန်းရွှေလီမြို့စေယုံကိုပို့ဆောင်ဆေးကုသထားရတယ်လို့ဒေသခံတွေကပြောပါတယ်။
ကလေးမျိုးအနောက်တောင်ဖက်မှာရှိတဲ့စက္ကန့်ရွာကိုစစ်ကောင်စီတပ်ဖွဲ့ကအောက်တိုဘာလ9ရက်နေ့ကနေ3ရက်ဆက်တိုင်မီးရှို့ခဲ့တာကြောင့်အိမ်ယာနဲ့ချီပြာကျခဲ့တယ်လို့မီးဖွားနှစ်ယောက်လည်းအသက်ခံလိုက်ရတဲ့အပြင်ပျောက်ဆုံးသူတွေလည်းရှိနေပါတယ်စစ်ကြောင်းထိုးလာလို့ရွာကနေထွက်ပြေးဖို့ကြိုးစားနေတဲ့အဖွားဖြစ်သူအသက်65နှစ်အရွယ်ဒေါ်နိုင်နှင်နဲ့မီးဖြစ်သူအသက်14နှစ်အရွယ်ဗန်ဘွိုက်လျန်တို့ကိုစစ်ကောင်စီကအိမ်နဲ့အတူမီးရှို့ခဲ့တယ်လို့ဒေသခံတယောက်ကပြောပါတယ်ဒါအပြင်ရွာတွေကမတန်ဆွမ်းအမျိုးသားနှစ်ယောက်အပါဝင်ရွာသားလေးဦးလည်းပျောက်ဆုံးနေပြီးဒီနေ့ချိန်ထိရှာမတွေ့ကြသေးလို့ဒေသလားရှင်သလားတော့မသိရဘူးလို့ဆိုပါတယ်
စီအုပ်ချုပ်ရေးထုတ်ပြန်ထားတဲ့မွန်ပြည်နယ်ရင်းမြို့ပေါ်မှာပြူစောတီခေါင်းဆောင်လိုနာမည်ထွက်နေတဲ့အောင်မစ်တန်ရက်ွက်အုပ်ချုပ်ရေးမှုဦးအေးလွင်ခေါ်ကိုလတ်ဆိုသူကိုအော်တိုဘလတ်ဆယ်ရက်နေ့မနက်9နာရီအချိန်မှာရေးဘလူးအဖွဲ့ကတနတ်နဲ့ပြစ်ခတ်ခဲ့တယ်လို့မြို့ခံတယောက်ကပြောပါတယ်။နောက်ကျောကနေဘိုက်ကိုကြီးဖောက်ထွက်တန်းရာကြောင်းအသက်အန္တရာယ်စိုးရိမ်ရတဲ့အနေအထားရှိတဲ့အုပ်ချုပ်ရေးမှုကိုလူနာတင်ရင်ရေးခရံပြည်သူ့စေယုံကနေမော်လမြိုင်စေယုံကိုအရေးပေါ်ပို့ဆောင်လိုက်ရပါတယ်။ပြီးခဲ့နေဒီဇင်ဘာလမှာလေရေးမြို့အောင်မစ်တရက်ွက်အုတ်ချုပ်ရေးမှုဦးအောင်ကျော်ကိုလေရံမညပြောက်ကြားတပ်ဖွဲ့ကတနတ်နဲ့ပြစ်တတ်ခဲ့တယ်လို့မြို့ခံတွေကပြောပါတယ်
ရခိုင်ပြည်ကြောက်ဖြူမြို့မှာအခုရက်ပိုင်းအတွင်းစစ်ကောင်စီတပ်ကမြို့ပေါ်ရက်ွက်တွေအပါဝင်လမ်းသွားလမ်းလာတွေကိုပါစစ်ဆေးမှုတွေတင်းကျပ်လာနေတယ်လို့မြို့ခံတွေကပြောပါတယ်။အင်အား60လောက်ရှိတဲ့စစ်ကောင်စီတပ်ဖွဲ့ကဒီလ9ရက်နေ့ရှိရနေ့တွေကမြို့ပေါ်ရက်ွက်တွေအပါဝင်နိုင်ရစင်အနီးမှာလမ်းသွားလမ်းလာဆိုင်ကယ်တွေကိုရပ်တန့်စစ်ဆေးခဲ့တယ်လို့မြို့ခံတယောက်ကပြောပါတယ်။အခုလိုစစ်ဆေးတာကခူးဆူးလူရဲမှုတွေကိုနှိမ်နှင်းတဲ့စီမံကိန်းလို့သတင်းထွက်ပေါ်နေပြီးမဲ့အင်အားအများပြားနဲ့လုံနေတဲ့အတွက်မြို့ခံတွေမှာစိုးရိမ်နေကြတယ်လို့ဆိုပါတယ်။စက်တင်ဘာလအစောပိုင်းကလည်းမြို့ပေါ်ရက်ွက်တွေအပါအဝင်ရွာတချို့နဲ့ဆက်လေစိတ်တွေကိုပါညအချိန်ရှောင်းတခင်စစ်ဆေးမှုတွေရှိခဲ့ပါတယ
်။အခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါ။ကချင်လွတ်လပ်ရေးအဖွဲ့ KIO KI ရဲ့ဌာနချုပ်လိုက်စားအနီးမှာရှိတဲ့မုံလိုက်ခဲစစ်ဘေးရှောင်စခန်းဟာဖြတ်အားပြင်လက်နက်ကြီးနဲ့ပစ်ခတ်ခံရပြီးကလေးငယ်တွေအပါအဝင်29ယောက်သေဆုံးသွားတယ်လို့ KIO KI ကပြောပါရယ်။ဖြစ်စဉ်အသေးစိတ်ကဘယ်လိုလဲဆိုတာကိုတော့ကျွန်မအမီကတင်ဆက်ပေးထားပါရယ်။အောက်တိုဘာလ9ရက်နေ့ည7နာရီခွဲအချိန်လောက်မှာမုံလိုက်ခဲစစ်ဘေးရှောင်စခန်းပစ်ခတ်ခံရပြီးကလေးငယ်တွေအပါအဝင်သေဆုံးသူ29ယောက်ထိခိုက်ဒဏ်ရာရတဲ့သူ59ယောက်ရှိခဲ့တယ်လို့ KIO KI ရဲ့သတင်းနဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကပြောပါရယ်
။လေချီကတော့ပေတော့တာကတော့29ခုရှိပါတယ်။တန်ညာရတာတော့59ခုရှိပါတယ်။အလုံးကတော့86ခုပေါ့။ကိုထပ်ချတွေ့ရမလားတော့မသိဘူးနော်။အခုတေတော့တဲ့အချိန်မှာ6နဲ့အောက်ကလေးတွေကတော့11ယောက်ပါပါတယ်။ဟိုတန်ညာရတဲ့အချိန်ကတော့ပါတော့ပါပါတယ်။ကျွန်တော်လည်းဒီစဉ်းစားတော့တီးကြတော့မရသေးပါဘူး။
ဖြာပြင်းလက်နဲ့ကြီးနဲ့ပြစ်ခတ်ခံရတာကြောင့်မုံလိုက်ခဲစစ်ပေးဆောင်စခန်းပတ်ဝန်းကျင်မှာရှိတဲ့အဆောက်အုံတွေအလုံးပျက်စီးသွားပြီးအနီးဝန်းကျင်ကပြည်သူတွေထိမှန်သေဆုံးဒဏ်ရာရတာဖြစ်တယ်လို့ဆိုပါတယ်။ထိခိုက်ဒဏ်ရာရတဲ့သူတွေအပြင်မုံလိုက်ခဲမှာရှိတဲ့စစ်ဆောင်ပြည်သူ600ကျော်အတွက်လည်းအရေးပေါ်အကူအညီတွေလိုအပ်နေပါတယ်။
ပုံစံကတော့ဒီလေချောင်းနဲ့ပြစ်တဲ့ပုံစံမျိုးဖြစ်ပါတယ်။ဒါပေမဲ့ကျွန်တော်တို့ကလည်းဒီလေရင်ပြန်တန်းနေတဲ့ဒီအတန်းကတော့ကျွန်တော်လည်းမကြောက်ဘူးနော်။ကျွန်တော်တို့လည်းမကြောက်ဘူး။အညာအိနေတဲ့အချိန်ဆိုတော့အမကြတာပဲဖြစ်နေတာပေါ့ဟုတ်ကဲ့သူတို့ပြတဲ့ဘုံကြီးကတော့အဲစစ်ချောင်းစခန်းအဝေးကြတာပေါ့အဲဒီစစ်ချောင်းစခန်းအလေလောက်မှာပေါ့နော်ဒီပစ္စည်းတွေပါတွေထားတဲ့အဲကွိတင်တစ်ခုရှိတယ်အဲဘောလုံးကွိပုံစံမျိုးတွေပေါ့နော်အဲ့နေရာမှာကြပြီးမှပတ်ဝန်းကျင်ကအကုန်လုံးထိခိုက်သွားတာဖြစ်ပါတယ်
တိုက်ပွဲဖြစ်ပွားတာမျိုးမရှိပဲပောက်ကွဲအားပြင်းနဲ့ဖြတ်အားပြင်းနဲ့လက်နက်ကြီးနဲ့စစ်ဆောင်စခန်းတွေကိုတစ်ဖက်သက်ပစ်ခတ်ခဲ့တာဖြစ်တယ်လို့ဗိုလ်မှူးကြီးနော်ဘူကပြောပါတယ်စစ်ကောင်စီဘက်ကတော့သူတို့လုပ်တာမဟုတ်ဘူးလို့ News of Myanmar Telegram Channel ကနေဗိုလ်ချုပ်စော်မင်းထွန်းကပြောဆိုထားပါတယ
်တခုကကျွန်တော်တို့အနေနဲ့ကဒီနေဇဒေတာတင်းကြီးအေဂျန်ကြီးကိုအမြဲတမ်းကျွန်တော်တို့ထိန်းသိမ်းဆောင်ရွက်လျက်ရှိတယ်ဒီနေဇဒေတာနဲ့နေတဲ့နေရာမှာကျွန်တော်တို့ညတကောင်အချိန်လောက်ကြီးမှာဒါဘုံကျဲတိုက်ခိုက်တယ်လို့ဒါလက်နက်ကြီးနဲ့ပစ်ခတ်တယ်လို့ဆိုတာဖြစ်နိုင်မလားဆိုတာဖြစ်နိုင်တယ်လားဆိုတာစဉ်းစားစီခြင်းပါတယ်ဒီတမတော်အနေနဲ့ကတော့မိတိဌာနချုပ်ဆိုလက်နက်ကိုင်းတောင်းကျနေတဲ့တောင်းကျသူတွေမိတိဌာနချုပ်ဆိုကျွန်တော်တို့ပစ်ခတ်နိုင်တယ်တိုက်ခိုက်နိုင်တယ်သို့တော့ကျွန်တော်တို့ပစ်ခတ်တိုက်ခိုက်မှုမရှိခဲ့ဘူးဆိုတာကိုဒါကျွန်တော်တို့ပြောပြီးဖြစ်ပါတယ်
မုံလိုက်ခဲစစ်ပေးဆောင်စခန်းတိုက်ခိုက်ခံရမှုဟာစစ်ကောင်စီတပ်ကအရက်သားပြည်သူတွေကိုပြစ်မှတ်ထားတိုက်ခိုက်တာဖြစ်လို့ပြင်းပြင်းထန်ထန်ကန့်ကွက်ရှုံချတဲ့အပြင်စစ်တပ်ရဲ့အကြမ်းဖက်မှုတွေကိုပံ့ပိုးကူညီနေတဲ့အဖွဲ့အစည်းတွေပုဂ္ဂိုလ်တွေကိုထိထိရောက်ရောက်အရေးယူပေးဖို့ကိုလည်းကချင်လူအခွင့်အရေးစောင့်ကြည့်ရေးအဖွဲ့ KHRW ကတောင်းဆိုထားပါတယ်စစ်အာဏာသိမ်းမှုနှစ်ခွဲကျော်ကာလအတွင်းစစ်ကောင်စီတပ်ရဲ့နီလန်းမျိုးစုံနဲ့တပ်ဖြတ်ခံရမှုကြောင့်ကလေးငယ်နဲ့အမျိုးသမီးတွေအပါအဝင်ချင်းပြည်သူ900ကျော်သေဆုံးခဲ့ရတယ်လို့ချင်းရရအဖွဲ့ချုပ် ICA ကပြောဆိုလိုက်ပါတယ်အကြောင်းစုံကိုတော့ကိုရော့ဘက်ကစုစည်းထားပါတယ်
စစ်အာဏာသိမ်းမှုဖြစ်ပွားတဲ့အချိန်ကနေအောက်တိုဘာလ1ရက်နေ့အထိချင်းပြည်နယ်နဲ့ချင်းပြည်နယ်ပြင်ပရှိချင်းလူမျိုးအများစုနေထိုင်တဲ့ဒေသတွေမှာစစ်ကောင်စီတပ်ရဲ့မတရားတပ်ဖြတ်ခံရမှုတွေကြောင့်ကလေးငယ်အမျိုးသမီးအပါအဝင်အရက်သားချင်းပြည်သူ218ယောက်နဲ့ချင်းကကွယ်ရဲဘော်311ယောက်စုစုပေါင်း928ဦးသေဆုံးခဲ့ပါတယ်ချင်းပြည်နယ်ကစစ်ရေးအခြေအနေကိုနီးကပ်လေ့လာဆောင်ကြည့်နေတဲ့ချင်းရဖွဲ့ချုပ် ICA လက်ထောက်ညွှန်ကြားရေးမှူးစလိုက်ဗန်ဆွီးဆန်ကအခုလိုပြောပါတယ်
ကျွန်တော်ချင်းလူငယ်
အယောက်300ချော civilian နဲ့ဆိုရင်အယောက်900ချော်အသက်ပေးခဲ့ရပြီဆိုတော့ကျွန်တော်ဒီချက်ကိုပြောအသက်ပေးရအောင်မလားစစ်ကောင်စီကတော့လာတိုက်နေပါပဲဒါပေမဲ့ကျွန်တော်တို့ဘက်ကလည်းဘယ်လိုမျိုးညီလာနဲ့ပြန်တော်လန်တင်တယ်လည်းနဲ့ချင်းချင်းဆက်ဆက်လက်ပြတော်လန်နေဆိုရင်ကျွန်တော်တို့ဒီဆုံးမကုတ်တပူပူပြောများလာနိုင်တယ
်ဒါပြင်စစ်ကောင်စီတနေချင်းကဝေးပူပေါင်းတပ်တွေကြားနှစ်နှစ်ခွဲကျော်ကာလအတွင်းမှာတိုက်ပွဲပေါင်းအကြိမ်ကြီး950နီးပါးဖြစ်ပွားခဲ့ပြီးစစ်ကောင်စီရဲ့လက်နက်ကြီးလက်နက်ငယ်နဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်ချင်းကဝေးပူပေါင်းတပ်ဖွဲ့ဝင်စုစုပေါင်း311ယောက်လို့ကြာဆုံးခဲ့တယ်လို့ ICA ရဲ့အစီရင်ခံစာကဆိုပါတယ်။ဒါကြောင့်နိုင်ငံတကာအတိုင်းအဝန်းအနေနဲ့လက်ပိုက်ကြည့်မနေတဲ့တော့ပဲထိရောက်တဲ့အရေးယူမှုတွေလှုံ့ဆော်သင့်ပြီလို့စလိုင်းပိုင်ဆွေးဆန်ကပြောပါတယ်။စစ်ကောင်စီဟာချင်းလူမျိုးတွေအပေါ်မှာရန်သူလိုသဘောထားပြီးတော့တိုက်ခိုက်နေတာဖြစ်တယ်လို့ချင်းလူငယ်နိုင်ငံရေးတက်ကြွလှုပ်ရှားသူ India for Myanmar ဦးဆောင်သူစလိုက်တော့ခါကပြောပါတယ
်လက်ရှိမြန်မာနိုင်ငံရာချင်းရဲ့ထင်းချုံမှုကအကြီးမားဆုံးဖြစ်တယ်လို့ရခိုင်နှုန်းအများအများဆုံးဖြစ်တယ်လို့ကျွန်တော်တို့ပြောလို့ရတယ်။နောက်တစ်ဆက်တည်းမှာသာချင်းပြည်ရဲ့အုပ်ချုပ်ရေးဂျန်တရားကိုဖြိုဖျက်ပြောမှာရှင်ကန်အစိုးရတပ်ဖွဲ့ဒီစနစ်တကျဒေသန္တရအစိုးရပေါ်ဆောင်တဲ့ဒီပိုင်းမှာဆိုရင်ချင်းကကြောင်းမီဆုံးလို့ကျွန်တော်တို့ဆိုလို့ရတာဖြစ်ဆိုတော့သူ့အနေနဲ့ဒီကျွန်တော်တို့ရဲ့လှုပ်ဆောင်ချက်တွေကိုကြီးချင်းအားဖြင့်သူ့အနေနဲ့ကျွန်တော်တို့ဖြစ်ပေါ်မှာပြည့်ပြတ်တာရန်သူအဖြစ်တမ်းမှတ်ပြောမှာပြည့်ပြတ်တာတမ်းမှတ်တာကြောင့်ဒီလောက်ဖြစ်ကျွန်တော်တို့ဆိုးဆိုးဝါးဝါးဖြစ်နေရတယ်
စစ်ကောင်စီတပ်ဖွဲ့အနေနဲ့ဒီ၃နှစ်နီးပါးအတွင်းမှာပုံမှန်အမျိုးမျိုးတက်ပြီးချင်းပြည်သူ1000ကျော်ကိုဖမ်းဆီးခဲ့ပြီးတော့တချို့ပြန်လွတ်လာကြပြီမဲ့ချင်းလူမျိုး900ကျော်ကထောင်တွင်းအကျဉ်းချခံနေရတယ်လို့ ICA ကဆိုပါတယ်ခင်ဗျာ
အခုဆက်ပြီးတော့သတင်းချင်းချုပ်ကိုနားဆင်ကြရမှာပါ
ကျ ayo ဌာနချုပ်လိုက်စာအနည်းကမွန်လိုက်ခဲစစ်ရှောင်းစခန်းတက်ခိုက်ခံရမှုတွေစစ်ဘေးရှောင်ပြည်သူ600နီးပါးအတွက်အရေးပေါ်ကူညီလိုအပ်နေပါတယ်။ဖားဆောင်မြို့နယ်ခုံးဟန့်ရွာအနီးစစ်ကောင်စီတက်ခိုက်ခံရပြီးနောက်စစ်ကြောင်းမူ3ပွင့်တယောက်အပါအဝင်6ယောက်သေဆုံးသွားပါတယ
်။တော်ရရှင်တို့ခုနားဆင်နေကြတာကတော့နေဆက်ဒေတာကတိုင်းသားသတင်းထောက်တွေကလည်းအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျမအမီပ
ါ။ဒါတော့အပတ်စဉ်ကြာတာရင်းညချမ်းနဲ့တောက်ကြနေမနက်ခင်းအစီအစဉ်တွေမှာပုံမှန်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ကြတာပါရှင်။အခုတင်ဆက်ခဲ့တဲ့တိုင်းရင်းသတင်းလွှာအစီအစဉ်နဲ့အတူ VOA ကထုတ်လွှင့်တဲ့အပတ်စဉ်ကဏ္ဍတွေမြန်မာအမေရိကန်နဲ့ကမ္ဘာတဝန်းကနောက်ဆုံးရသတင်းတွေသတင်းဆောင်ပါတွေကိုတော့ VOA website လိပ်စာ burmese.voanews.com အပြင် VOA ရဲ့ဒီမြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတွေမှာလည်းပြန်လည်နားဆင်ကြည့်ရှုလို့ရပါတယ်။ကျမတို့ရဲ့ Radio အစီအစဉ်တွေကိုတော့ရုပ်သံနဲ့ပါဖြည့်စွက်တင်ဆက်ပေးနေတာဖြစ်ပါတယ်။မနက်9:00နာရီထိဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာပါရှင်။အခုဆက်ပြီးတော့နောက်ဆုံးရသတင်းချင်းချုပ်ကိုတင်ပြပေးပါမယ်။အစ္စရေးကိုရောက်ရှိနေတဲ့အမေရိကန်နိုင်ငံသားရဲ့ဝင်ကြီးအန်တိုနီဘလင်ကန်နဲ့အစ္စရေးဝင်ကြီးချုပ်ဘန်ဂျမင်ဒတာယာဟူးကိုတွေ့ဆုံခဲ့ပြီးတော့အစ္စရေးပေါ်ဟာမတ်အဖွဲ့တိုက်ခိုက်မှုတွေကိုရှုံချကြဖို့အတွက်ကမ္ဘာနိုင်ငံတွေကိုတိုက်တွန်းပြောဆိုခဲ့ပါတယ်။ငြင်းငြင်းရင်းနဲ့တရားမျှတရေးကိုလိုလားသူတိုင်းဟာမတ်အကြမ်းဖက်သမားတွေရဲ့တိုက်ခိုက်မှုကိုရှုံချရပါလိမ့်မယ်လို့နိုင်ငံသားရဲ့ဝင်ကြီးဘလင်ကန်ကအစ္စရေးဝင်ကြီးချုပ်နဲ့ပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာပြောဆိုသွားတာပါ။ဟာမစ်အဖွဲ့ဟာပါလက်စတိုင်းတွေကိုကိုးစားမပြုကြောင်းနဲ့လက်ရှိပြည်ပခါတွေကိုအခွင့်ကောင်းယူပြီးတော့အစ္စရေးကိုတိုက်တာမျိုးမလုပ်ဖို့နဲ့အမေရိကန်ပြည်ထောင်စုတည်ရှိနေတဲ့၍အစ္စရေးရဲ့နောက်မှာအမြဲရပ်တည်နေမှာဖြစ်တယ်လို့လည်းဝန်ကြီးဘလင်ကန်ကပြောဆိုသွားခဲ့ပါတယ်။မြောက်ကိုရီးယားနိုင်ငံကနေခိုလုံလာတဲ့သူ900ကျော်ကိုတော့တရုတ်ကအတင်းကျပ်ပြန်ပို့ခဲ့တယ်ဆိုတဲ့သတင်းအပေါ်မှာလူခွင့်ရေးတက်ကြွလှုပ်ရှားသူတွေကတရုတ်ကိုဝေဖန်ပြစ်တင်ကြပါတယ်။သူတို့ကိုတရုတ်နိုင်ငံကနေဒီတရုတ်မြောက်ကိုရီးယားနယ်စပ်ကိုဖျက်ပြီးတော့အခုသတင်းပေအစောပိုင်းတုန်းကပြန်ပို့ခဲ့တာလို့မြောက်ကိုရီးယားဒုက္ခသည်တွေအရေးကိုဆောင်ရွက်နေတဲ့တောင်ကိုရီးယားလူခွင့်ရေးအဖွဲ့တော်တော်များများကပြောဆိုကြပါရရှင်ဒီကနေ့အတွက်နောက်ဆုံးရသတင်းအချင်းချုပ်ကတော့ဒီလောက်ပါပဲဒီမနက်အတွက်အစီအစဉ်တွေကိုလည်းကျမတို့မကြခင်မှာရန်နာတော်မှာပါဒီမနက်အစီအစဉ်ထုတ်လို့ရေမှုကတော့ကိုရဲမွန်ဖြစ်ပါတယ်ဒီအောက်တိုဘာလ23ရက်တောက်ကြနေမနက်ခင်းရေဒီယိုအစီအစဉ်တွေကိုတော့လှိုင်းဒိုမီတာ2451နဲ့လှိုင်းလက်မီတာ190 kHz 1505တို့ကနေအသံလွှင့်ပေးခဲ့တာဖြစ်ပါတယ်။ကျမတို့ရဲ့အစီအစဉ်တွေကိုတော့ဒီ VOA ရဲ့ Facebook နဲ့ YouTube စာမျက်နှာတွေမှာလည်းရုပ်သံနဲ့ပါကြည့်ရှုလို့ရအောင်တင်ဆက်ပေးနေပါတယ်။ VOA VOA ကနေပြီးတော့ထုတ်လင်းပေးတဲ့အစီအစဉ်လေးနဲ့ပတ်သက်ပြီးတော့ဒီ VOA သောတာရှင်တွေအနေနဲ့ VOA ကိုစာရေးသားခြင်းနဲ့ဆိုလို့ရှိရင်လည်းကျမတို့ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ် VOA ကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်လည်းထူးပဲကျေးဇူးတင်ပါတယ်ကျမခင်ပြူထွေးပါအားလုံးကျန်းမာပေးကြပါစေရှင်